Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2016ခုနှစ်အောက်တိုဘာလ1ရက်စနေနေ့မနက်ဖက်အစီအစဉ်တွေကိုစတင်နေပါပြီရှင်လိုင်းဒိုမီတာ24 32 40တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ပါတယ်မခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မနန္နာချက်မှသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးမှဖြစ်ပါတယ်။ဆီးရီးယားနိုင်ငံလက်ပုံမျိုးကထိခိုက်ဒဏ်ရာရသူတွေကိုချက်ချင်းကယ်ဆယ်နေရရွှေ့ထားဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံ3ယွမ်ငွေကိုဒီနေ့ကစပြီးတော့ကမ္ဘာ3အယံငွေချေးအဖြစ်သတ်မှတ်လိုက်ပါပြီ။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာတော့ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ကသူ့ပြိုင်ဘက်ရီပက်ဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရန့်ကိုဆက်ပြီးတော့အသာစီးရအောင်မဲဆွယ်စည်းရုံးနေပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမှကြားပါမယ်ရှင်
။အခုမှနားဆင်ရမယ့်သတင်းပေးပို့ချက်တွေမှာတော့အာရှပစိဖိတ်ဒေတာရင်းအလေးထားစိုးရိမ်ရတဲ့ကိစ္စတွေအကြောင်းနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရဖို့ရှိပြီးမြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့မွေးစားသူတွေလက်ထဲမှာအသက်6နှစ်ကလေးကရောက်ပြီးတော့နှိပ်စက်ခံနေရတဲ့အမင်းကလေးတအူးကသူ့ရဲ့ဖြစ်စဉ်ကိုအခုလိုပြောပါတယ်။
ทำไมนี่ว่าแต่มึงอ่ะถ่ายอ่ะถ่ายတော့แต่เนี่ยทีนี้พวกมันไม่ได้เอารู้ซ้ํามีอ่ะเออรู้อ่ะคู่ซ่ามั้ยล่ะဆိုပြီးတော့แต่มึงไอ้ดีละก็คู่ซ่าเลย
มาตันตันอีโกรันเนี่ยเปาะปะเจ๊เนี่ยอึดอัตมะเป็ดทีได้ไอ้กูเม้งคลีฤิญิ้มบัดနှိပ်เสร็จคันยาหมู่ก็น้าสินยาผู้ชื่อบาเลยกบะจ้ํามาเยพั่วเยอสีเยคันษาเยตบาวะปัดวินจิญิ้มญั้นหมู่อภิษงซีเยเนี่ยมาญมาနိုင်ငံแลปาวินနေบาเลยတခါမြန်မာနိုင်ငံဘွားအမေရိကန်နိုင်ငံသားတွေနဲ့ပြည်ဝင်ခွင့်လူမှုရေးဗီဇာလျှောက်ထားရမှာနိုင်ငံရေးလှုပ်ရှားမှုမှာပါဝင်ပတ်သက်ခြင်းမရှိပါဘူးဆိုတော့ဂရိလက်မှတ်ထိုးရတယ်ဆိုတာမမှန်ကန်ဘူးလို့မြန်မာတန်ရုံးကညင်လိုက်ပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့သတင်းတွေကိုမနန္ဒာချမ်းနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပါမယ်ရှင်
ဆီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းကရာနဲ့ချီတဲ့ဖျားနာဒဏ်ရာရသူတွေကိုချက်ချင်းကယ်ဆယ်နေရပြောင်းရွှေ့တာတွေလုပ်ပေးဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းသေဆုံးဒဏ်ရာရခဲ့ကြတဲ့ရာပေါင်းများစွာသောအရက်သားတွေထဲမှာ၃ပုံ၃ပုံလောက်ကကလေးတွေဖြစ်ကြတယ်လို့ WHO အဖွဲ့ကြီးကခန့်မှန်းထားပါတယ်။တိုင်းတာလို့မရနိုင်လောက်တဲ့အခြေအနေမျိုးရောက်နေတယ်လို့လည်း WHO ရဲ့လူသားချင်းစာနာမှုအရေးပေါ်ကူညီရေးအဖွဲ့ညွှန်ကြားရေးမှူးကဆိုပါတယ်ဒေတာရင်းမှာရှိတဲ့ကျန်းမာရေးတာဝန်ရှိသူတွေရဲ့အဆိုအရဘုံတန်ချောင်းမကြသေးခင်သတင်းပတ်တွေအတွင်းမှာကလေး106ယောက်အပါအဝင်338ယောက်သေဆုံးခဲ့ရပြီး846ယောက်ဟာလည်းဒဏ်ရာတွေရရှိခဲ့တယ်လို့အဲ့ဒီထဲမှာ၃ပုံ၃ပုံနီးပါးရှိတဲ့ကလေး261ယောက်ကပါဝင်တယ်လို့ WHO ညွှန်ကြားရေးမှူးကပြောဆိုခဲ့ပါတယ်။သမ္မတဘရက်အိုဘားမားကအလက်ပိုမြို့အရှေ့ပိုင်းမှာရဲသားတွေပေါ်ရုရှားနဲ့ဆီးရီးယားအစိုးရရဲ့လေထောင်တိုက်ခိုက်မှုတွေဟာရက်ဆက်ကြမ်းကြုတ်တဲ့လုပ်ရဲ့အဖြစ်ပြင်းပြင်းထန်ထန်ရှုံချသွားခဲ့ပါတယ်။သမ္မတအိုဘားမားကဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲနဲ့လည်းကြာသပတေးနေ့မှာတယ်လီဖုန်းပြောကြားခဲ့ပြီးတော့တိုက်ပွဲတွေရပ်ဆိုင်းမှုနဲ့လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်မှုရုရှားနဲ့ဆီးရီးယားသမ္မတဘာရှားအယ်အာဆတ်အစိုးရမှအထူးတာဝန်ရှိကြောင်းခေါင်းဆောင်နှစ်ဦးစလုံးကလက်ခံခဲ့ကြတယ်လို့အမေရိကန်သမ္မတအိမ်မြူတော်ကပြောဆိုခဲ့ပါတယ်
။ Israel နိုင်ငံမှာ Palestine နဲ့အတူရှင်တွဲနေထိုင်ရတဲ့ Shimon Peres တန်တိထံချထားချက်တွေတည်မြဲခံခံရေးဟာနောက်တက်လာတဲ့မျိုးဆက်သစ်တွေနဲ့သူတို့ရဲ့မိတ်ဆွေတွေပေါ်မှာမူတည်နေတယ်လို့ Israel ခေါင်းဆောင် Shimon Peres ရဲ့ဇာပနာအခမ်းအနားအောက်မေ့ပွဲမင်းကွန်းမှာ American သမ္မတ Barack Obama ကပြောပါတယ်။ Shimon Peres ဟာ20ရာစုရဲ့ကြီးမြတ်တဲ့ပုဂ္ဂိုလ်တစ်ဦးဖြစ်တယ်လို့သမ္မတ Obama ကချီးကျူးဂုဏ်ပြုလိုက်တယ်လို့သူကိုတခြားကမ္ဘာထိပ်တန်းစံနမူနာယူဆရာခေါင်းဆောင်ဆောင်တွေဖြစ်တဲ့Nelson Mandela ရော Britain ပြည်မှာကြီး Elizabeth တို့လိုပုံကိုယ်တွေနဲ့လည်းခိုင်းနှိုင်းပြောကြခဲ့ပါတယ်။ဒါပြင် Israel နဲ့ Palestine တို့ကြားပဋိပက္ခဖြစ်ရှင်းမှုမဆုံးမနစ်စ조사ခဲ့တဲ့အတွက်ဂုဏ်ပြုခဲ့တယ်လို့သူမရှိတဲ့နောက်သူချထားတဲ့တန်လိတ်ထံအချိန်ပြန်ပြီးလောက်ကြဖို့လည်းတောင်းဆိုလိုက်ပါတယ်။ဇာပနာအခမ်းအနားမတိုင်ခင်မစတင်ခင်မှာ Palestine ခေါင်းဆောင် Mahmoud Abbas ကလည်း Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့လက်ဆက်နှုတ်ဆက်ပြီးစကားပြောဆိုခဲ့ပါတယ်။Israel တိုင်းဝိုင်းနေနဲ့ Palestine တွေဟာငြိမ်းချမ်းရေးလိုလားတယ်ဆိုတော့အခုလိုဇာပနာအခမ်းအနားတက်ရောက်လာကလည်းခိုင်ခိုင်မာမာပြသနိုင်မယ်လို့ Mr. Babas ကမျှော်လင့်ထားပြီး Shimon Peres လိုငြိမ်းချမ်းရေးကြိုးစားမှုတွေအတွက်ကျေးဇူးတင်ကြောင်းလဲ Palestine အခြေအနေအရာရှိသူကပြောပါတယ် Mr. Abbas ဟာကွယ်လွန်သူ Shimon Peres ရဲ့ကွယ်လွန်မှုတော့ဝန်ထမ်းကြောင့်ပြသတဲ့အနေနဲ့လာရောက်တာဖြစ်ပြီးဒါက2010ကစပြီး Jerusalem ကိုလာရောက်တဲ့ပထမဆုံးအာရဗ်ခေါင်းဆောင်လည်းဖြစ်ပါတယ် Jordan ဘင် Abdullah ကလည်းအခုလို Mr. Peres ကွယ်လွန်သွားတာအတွက်ဝန်ထမ်းကြောင့် Israel ကိုပြောပါတယ်
အမေရိကန်ပြည်ထောင်စုကဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ဟာနိုင်ငံအရှေ့တောင်ပိုင်းကဖလော်ရီဒါပြည်နယ်ကိုတောက်ကြနေကသွားရောက်ခဲ့ပြီးစီယုံရေးလှုပ်ရှားမှုနှစ်ခုလုပ်ခဲ့ပါတယ်။ပြိုင်ဘက်ဖြစ်တဲ့ Republican Party သမ္မတလောင်းဒေါ်နယ်ထရန့်ပေါ်မကြသေးခင်ကပဲအသာစီးရလာခဲ့ပြီးတဲ့နောက်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာ အရေးပါတဲ့ပြည်နယ်မှာထောက်ခံမှုပိုမိုခိုင်မာလာစေဖို့ကြိုးပမ်းနေတာဖြစ်ပါတယ်ရွေးကောက်ပွဲကိုအဆုံးဖြတ်ပေးနိုင်တဲ့အထိအရေးကြီးတဲ့ Florida ပြည်နယ်မှာမကြသေးခင်ကတော့ Trump ကထောက်ခံမှုအသာစီရထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းနောက်ဆုံးကောက်ခံခဲ့တဲ့ Mason Dixon လူမှုသဘောထားစစ်တမ်းမှာတော့တနင်္လာနေ့ကသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲနောက်ပိုင်းနိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ကအိမ်ချမ်းမြေလုပ်ငန်းရှင်တထေကြီး Donald Trump ထက်၄မှတ်အသာရလာခဲ့ပါတယ်။ Florida နဲ့ Pennsylvania ပြည်နယ်တွေကကလင်တန်ရဲ့အောင်ပွဲတွေဟာ Trump အတွက်တော့သမရရွေးကောက်ပွဲကကိုစားပြုမဲဆုစုပေါင်း290ရဲ့အများစုကိုအနိုင်ရဖို့အခက်အခဲကြုံရနိုင်ပါတယ်။ Trump ကိုထောက်ခံသူတွေကလည်းဒီမဲဆွယ်ပွဲကိုတက်ရောက်ခဲ့ကြပြီးတော့ Clinton ကိုဖမ်းဆီးရမယ်ထောင်ချရမယ်ဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်ရှင်
။ဥရုယာသီပြောင်းနေမှုဆိုင်ရာ2015 Paris သဘောတူညီချက်အတွက် EU ဥရောပသမဂ္ဂသဘောဝန်ကျင်ဝန်ကြီးတွေဟာ Brussels အစည်းအဝေးမှာတညီတညွတ်ထဲအတည်ပြုပေးလိုက်ပြီးဖြစ်ပါတယ်။မော်ရိုကိုနိုင်ငံမာရာကက်ချ်မှာနိုဗ ెంబ ာလတည်းချင်းပါဖို့စီစဉ်ထားတဲ့ရာသီဥတုဆိုင်ရာညှိနှိုင်းဆွေးနွေးပွဲတွေမှာ EU ပါဝင်နိုင်မှုဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးရမှာဖြစ်ပါတယ်။ဒီသဘောတူညီချက်အတွက်ဥရောပပါလီမန်မှာအင်ကာနိကမဲဆွဲဆုံးဖြတ်ဖို့ရှိပါတယ်။ဥရောပနိုင်ငံတွေကခေါင်းဆောင်တွေစီကအတည်ပြုလှော်ရရအောင်အမြန်ဆုံးလုပ်ပြီးခုလိုဆုံးဖြတ်ကြရမှာပါ။ဥတုရာသီဆိုင်ရာသဘောတူညီချက်တည်ရမှုရှိလာစေဖို့ကမ္ဘာပေါ်ကဖန်လွှင်တန်းတွေထုတ်လွှင့်မှုအားလုံးရဲ့55ရာခိုင်နှုန်းစုပေါင်းထုတ်လွှင့်နေတဲ့နိုင်ငံပေါင်း55နိုင်ငံကလက်မှတ်ရေးထိုးရမှာဖြစ်ပါတယ်။သဘောတူညီချက်ရပြီတလချာမှာဒီသဘောတူညီချက်အတိုင်းလိုက်နာဖို့အတွက်အရေးယူဆောင်ရွက်မှာဖြစ်ပါတယ်။အခုလိုတင်းကြီးတညွတ်ထဲအတီးပြုတ်ပေးခဲ့တာဟာအဖွဲ့ဝင်နိုင်ငံတွေရဲ့လွှတ်တော်မဲခွဲဆုံးဖြတ်ချက်တွေကိုရှော့တွက်တာမျိုးမဟုတ်ပါဘူးလို့တောက်ချာနေ CVB EU ဖွဲ့ရာသီဥတုနဲ့စွန့်ရင်ဆိုင်ရာကော်မရှင်နာမင်းကြီး Miguel Arias Canada ကသတင်းတောက်တွေကိုပြောပါတယ်။ EU မှာပါပဲဒီသဘောတူညီချက်ကိုအားဖြင့်လှုပ်ဆောင်လာတာမျိုးမဖြစ်စေဖို့အားလုံးတင်းကြီးတညွတ်ထဲဆုံးဖြတ်ချက်ပေးဖို့လိုတယ်လို့မြန်လာဖြစ်ပြီးအဖွဲ့ဝင်နိုင်ငံတွေရဲ့လွှတ်တော်တွေအတီးပြုတ်ချက်တွေကိုပြည့်ဝလေးစားမှုရှိတယ်လို့လည်းပြောပါတယ်။ဒီဟာတစ်ချိန်တည်းမှာပြဿနာအများပြားနဲ့ရင်ဆိုင်နေရတာမျိုးအရေးပါတဲ့ပြဿနာတွေထိခိုက်ရအောင်လှုပ်ဆောင်နိုင်တယ်ဆိုတော့အဖွဲ့ဝင်28နိုင်ငံကပြသချင်နေတာပ
ါ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေတာဖြစ်ပါတယ်ရှင်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးရဲ့မှတ်ချက်ပေးပြောဆိုမှုတွေဟာနာဇီခေါင်းဆောင်ဟစ်တလာနဲ့တူလာနေတဲ့အတွက်စိုးရိမ်စရာကောင်းပြီးတော့လူကုန်တိုက်ခါအတွက်အဓိကစံတမိုးတွေဖြစ်အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံတို့အရင်တုန်းကလက်ခံထားခဲ့တာတွေကနေတိတိတသားပြောင်းလဲလာနေတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်ပြဿနာကိုဆော့ဆော့ဆီဆီအဆုံးသတ်တဲ့ဖြေရှင်းနည်းတစ်ခုဖြစ်မူရစ်ဆေးဝါးသုံးဆွဲသူတွေနဲ့ရာဇဝတ်မှုကျူးလွန်သူ၃သန်းလောက်ကိုတတ်ပစ်ဖို့ဝင်မလေးဘူးလို့ဖိလစ်ပိုင်သမ္မတဒူတာတေးကပြောဆိုခဲ့တာဖြစ်ပါတယ်စကလုံးတွေဟာအထူးသဖြင့်နိုင်ငံခေါင်းဆောင်တွေပြောတဲ့အခါမျိုးမှာအဓိပ္ပာယ်ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနလက်ထောက်ပြောခွင့်ရပုဂ္ဂိုလ်မာ့ခ်တိုနာကပြောဆိုခဲ့သလိုဖိလစ်ပိုင်နိုင်ငံမှာဥပဒေမဲ့တပ်ဖြတ်မှုတွေကျူးလွန်နေတဲ့သတင်းတွေပေါ်အမေရိကန်ပြည်ထောင်စုအနေနဲ့နက်နက်ရှိုင်းရှိုင်းစိုးရိမ်မိကြောင်းတောက်ကြနေကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ဖိလစ်ပိုင်နဲ့အမေရိကန်ရဲ့မိတ်ဖက်ဆက်ဆံရေးဟာကာလကြာရှည်တည်ရှိနေခဲ့တာဖြစ်သလိုလူခွင့်ရေးနဲ့လူကုန်တိုက်ခါပေါ်ယုံကြည်တန်ဖိုးထားမှုတွေလိုနှစ်နိုင်ငံစလုံးကလက်ခံထားတဲ့စံတန်ဖိုးတွေအပေါ်အခြေခံထားတယ်လို့လည်းမာ့ခ်တိုနာကပြောဆိုသွားခဲ့ပါတယ်
မြောက်ကိုရီးယားနိုင်ငံကဒုံးကျည်တွေပြစ်လွတ်ဖို့ရင်းငုတ်သင်္ဘောတစ်ခုတိဆောက်နေပြီဖြစ်နိုင်တယ်လို့မြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်မှုဆိုင်ရာစောင့်ကြည့်နေတဲ့ American ပြည်ထောင်စုခြေဆိုင် 38 North အဖွဲ့ကပြောပါတယ်။ကောင်းကင်ကျွတ်တို့ဓာတ်ပုံတွေကိုသူတို့အဖွဲ့က website မှာတင်ပြခဲ့တာဖြစ်ပြီးအဲ့ဒီပုံတွေမှာရေချောင်းဆိုင်ရာဆောက်လုပ်ရေးအစီအစဉ်တစ်ခုလှုပ်ဆောင်နေတာကိုပြသထားပါတယ်။ဒါပေမဲ့ဒီအစီအစဉ်ဟာရင်းငုတ်သင်္ဘောတစ်စင်းလို့တော့အတိမပြုနိုင်ပါဘူး။တကယ်လို့သူတို့ရဲ့ကောင်းကင်ကျွတ်တို့ဓာတ်ပုံတွေကရင်းငုတ်သင်္ဘောတစ်စင်းဖြစ်နေတယ်ဆိုတာအတိပြုနိုင်ရင်ဒါဟာမြောက်ကိုရီးယားကအရင် nuclear ထိပ်ဖူးတဲ့ဒုံးကျည်ပြစ်လွတ်ခဲ့တဲ့သင်္ဘောထက်ပိုပြီးကြီးနေတာပါ။မြောက်ကိုရီးယားကပြီးခဲ့တဲ့လတည်းရင်းငုတ်သင်္ဘောပေါ်ကနေပက်ထင်းတဲ့ဒုံးကျည်ဆန်းသက်ပြစ်လွတ်ခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားရဲ့ရေချောင်းအစီအစဉ်နဲ့ပတ်သက်ပြီးကမ္ဘာတဝန်းစိုးရိမ်မှုတွေပိုတိုးလာနေပါတယ်။ဒီဒုံးကျည်ကိုဩဂုတ်လတည်းမှာ Simple Kyanran မြို့ကလေးကပြစ်လွတ်ခဲ့တာဖြစ်ပြီးဂျပန်လေးချောင်းကာဝေးပိုင်နဲ့ဇုံတဲ့ရှိတဲ့ပင်လယ်ပြင်နဲ့ကြမသွားခင်မိုင်300ကျော်အကွက်ဝေးထိရောက်လာခဲ့တာပါ။
တရုတ်နိုင်ငံကတစ်ခတ်အပ်လိုက်တဲ့တိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့ကွန်မြူနစ်ပါတီတွင်ရမူဝင်ကြီးကတိဘက်ဒေသမှာဖုန်းတော်ကြီးဒလိုင်းလားမားရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်နိုင်ဖို့ဟာတရုတ်အစိုးရရဲ့ဒေသရင်းမှာဦးစားပေးဆောင်ရွက်သွားမယ့်ကိစ္စတစ်ခုဖြစ်တယ်လို့တောက်ကြနေကပြောဆိုလိုက်ပါတယ်။ ။ဒလိုင်းလားမားတို့အုပ်စုကိုရင်ဆိုင်ရမှာပုံမိုလေးလေးနက်နက်စူးစမ်းသွားမှာဖြစ်ပြီးပထမတစ်ဆင့်အနေနဲ့တိုင်းရင်းသားရေးရာကိစ္စတွေဆောင်ရွက်ရေးကိုထိတ်တန့်ဦးစားပေးအဖြစ်နဲ့တိုင်းရင်းသားသွေးစည်းညီညွတ်ရေးကိုမြင့်တင်ဖို့ရည်ရှိစီမံကိန်းချဆောင်ရွက်ရမှာဖြစ်တယ်လို့လည်းသူက Writers သတင်းဌာနကိုပြောဆိုခဲ့ပါတယ်။
တရုတ်နိုင်ငံသုံးရွှေငွေကိုအောက်တိုဘာလ1ရက်နေ့စီနီနေ့ကစပြီးကမ္ဘာသုံးအရန်ငွေကြေးဖြစ်နေစတင်သတ်မှတ်လိုက်ပြီဖြစ်ပါတယ်။အမေရိကန်ဒေါ်လာ၊ယူရိုငွေ၊ဂျပန်ယန်ငွေနဲ့ဗြိတိန်ကပေါင်စတာလင်တို့နဲ့အတူနိုင်ငံတကာအရန်ငွေကြေးစနစ်ထဲတည်ဝင်ထည့်သွင်းသတ်မှတ်လိုက်တာပါ။ IMF နိုင်ငံတကာငွေကြေးရန်ငွေဖွဲ့ကတုံ့နေတဲ့ငွေကြေးဈေးကွက်ထဲမှာရမ်မ်ဘီလို့သိကြတဲ့ရွှေငွေကိုပါ IMF ကစီးပွားရေးပြဿနာတွေကိုကူညီကင်တွေဖြည့်ရှင်းရမှာအရန်ငွေဖြစ်နေတတ်မှတ်တဲ့ငွေကြေးတဲ့ထက်တွင်မှာဖြစ်ပါတယ်။ကမ္ဘာစီးပွားရေးနယ်ပယ်မှာကြီးထွားတိုးတက်မှုရှိလာနေတဲ့တရုတ်နိုင်ငံက SDR လို့ခေါ်တဲ့ IMF ကဖန်တီးထားတဲ့နိုင်ငံတကာအရန်ငွေကြေးသုံးဆမှုမှာသူ့နိုင်ငံသုံးငွေကိုထက်သွင်းနိုင်မှုစ조사နေတာဖြစ်ပြီးဒီလိုထက်သွင်းမှုဆုံးဖြတ်ချောင်းကြေညာခဲ့တာကလည်းတစ်နှစ်လောက်ရှိနေပြီဖြစ်ပါတယ
်။စနေနေ့မနက်ဖြန်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနက်တာချမ်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့တာပါအခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပါမယ်ရှင်အရှပစိဖိတ်ဒေသနိုင်ငံတွေကြားတင်းမာမှုတွေတိုးလာနေတဲ့အချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးကာတာဟာအာဆီယံနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေကိုတွေ့ဆုံဖို့ဟာဝိုင်းကျွန်းကိုရောက်နေပါတယ်အရှပစိဖိတ်ဒေသအတွင်းအလေးထားစိုးရိမ်နေရတဲ့ကိစ္စတွေအကြောင်းကာလာဘော့ရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကတင်ပြပေးထားပါတယ်ရှင
်ဟာဝိုင်းကျွန်းမှာတွေ့ဆုံတဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေဆွေးနွေးမဲ့ကြောင်းရာတွေထဲမှာအစီအစဉ်မျိုးစုံပါဝင်ပါတယ်တော်တုပ်ပင်လယ်တွင်းရေပိုင်နဲ့တော်တော်များများကိုတရုတ်ကဒူဘိုင်နဲ့လို့အခိုင်အမာပြောဆိုနေတာတွေဟာတရားမဝင်ဘူးဆိုပြီးနိုင်ငံတကာခုံတမာရီအဖွဲ့ကဒီနေ့စောစောပိုင်းဆုံးဖြတ်ခဲ့ပေမဲ့လည်းတရုတ်နိုင်ငံကလက်မခံပဲဆက်ပြောနေဆဲဖြစ်ပါတယ်ဒီနိုင်ငံတကာရေပိုင်နဲ့ထက်မှာပဲနှစ်စဉ်ဒေါ်လာသန်းပေါင်း5ထရီလီယံဘုံကုန်သွယ်ဖြတ်သန်းနေကြတာပါနိုင်ငံတကာခုံတမာရီအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုတရုတ်နိုင်ငံလိုက်နာသည်ဖြစ်စေမလိုက်နာသည်ဖြစ်စေအမေရိကန်ပြည်ထောင်စုကတော့ဒီရေပိုင်နဲ့လုံခြုံရေးကိုဆက်ပြီးတော့ဆောင်ရွက်သွားမယ်ဆိုပြီးအမေရိကန်ကာကွယ်ရေးဝန်ကြီးအက်စ်ကာတာကပြောဆိုထားတာပ
ါ We will as we have demonstrated
ကျွန်တော်တို့လုပ်ပြခဲ့တဲ့အတိုင်းဆက်ပြီးတော့လုပ်ပြသွားမှာပါဒီကြောင့်ပြသမှုတင်းမောတွေသွားလာခွဲနဲ့နိုင်ငံတကာဥပဒေအရခွင့်ပြုသမျှခွင့်ပြုတဲ့အတိုင်းလုပ်သွားမှာပ
ါဒေသတွင်းမှာနောက်ထပ်ကြီးထွားလာနေတဲ့ပြဿနာတစ်ခုကတော့မြောက်ကိုရီးယားကတိုက်ချင်းပြပေရင်းသုံးဒုံးကြီးပြစ်နိုင်အောင်ဆက်ပြီးတော့စ조사နေတဲ့ပြဿနာဖြစ်ပါလေ။ဝါရှင်တန်ခြေဆိုင် CSIS မှာပြောတဲ့နိုင်ငံတကာလေ့လာရေးအဖွဲ့က Gregory Bowling ကအခုလိုပြောပါတယ
်။ Some of these ICBMs have flown over not just Japan.
ဒီ ICBM တိုက်ချင်းပြပေထင်းသုံးဒုံးကြီးတွေဟာဂျပန်တစ်ခုတည်းကိုပြစ်နိုင်တာမဟုတ်ပါဘူး။ဖိလစ်ပိုင်ကလည်းတစ်ချိန်မဟုတ်တစ်ချိန်ဆိုသလိုသတိထားနေရမှာပါ။ဒေတာတစ်ခုလုံးမတီးမငြိမ်ဖြစ်အောင်ချိန်ချောက်ပြီးမလိုလားအပ်တဲ့အကျိုးဆက်တွေကြုံလာရနိုင်ပါတယ်အနီးနားကတောင်ကိုရီးယားတခုတည်းနဲ့မဟုတ်ပါဘူ
းရေရှည်နှစ်ပေါင်းများစွာပဋိပက္ခဖြစ်လာခဲ့တဲ့တောင်တုပ်ပင်လယ်အရင်းနဲ့မြောက်ကိုရီးယားပြဿနာတွေမဟုတ်ပါဘူးနောက်ထပ်ချင်းချောင်းမှုတစ်ခုကလည်းကမ္ဘာလမ်းကွက်လက်ဖြစ်တဲ့ရှေ့တောင်အာရှမှာပေါ်လာနေတယ်လို့ Gregory Bowling ကဆိုပါတယ်
non-traditional security threats and terrorism
ပုံမှန်ဖြစ်လေဖြစ်တာမရှိတဲ့လုံခြုံရေးဆိုင်ရာချင်းချောင်းမှုနဲ့အကြမ်းဖက်ဝါဒခေါင်းထောင်လာတာတွေကလည်းရှိတောင်အာရှမှာအထူးအရေးကြီးတဲ့ကိစ္စတွေဖြစ်လာနေပါတယ်
။အစွန်းရောက်ဝါဒကိုလက်ခံအောင်သူသွင်းခံရတဲ့ရှိတောင်အာရှဒေသကလူရာကနန်းဟာအီရန်နဲ့ဆီးရီးယားကနေပြန်လာနေကြတယ်လို့ကာဝေးဆန်ရကြီးတဲ့ရာရှိတွေကပြောပါတယ်။နောက်ထပ်လည်းယာနဲ့ချီပြီးတော့ဒေသရင်းကိုပြန်ရောက်လာဖို့ရှိနေတယ်လို့ပြောဆိုကြောင်းပါခင်ဗျာ။
ဤဘာကိုရောက်ရှိနေကြတဲ့မြန်မာအများစုအနေနဲ့မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာကြွေးကျင်ရာကဏ္ဍအသီးသီးကနေတတတအားပါဝင်အားဖြည့်ပေးစင်ကြတဲ့ဆန္ဒရှိကြမှာပါအခုမြန်မာပြည်ကိုပြန်ပြီးဗန်လုပ်ငန်းပညာရေးလက်သမားရေးနဲ့ဤပညာစတဲ့နယ်ပယ်တွေမှာထဲထဲဝင်ဝင်ဆောင်ရွက်နေကြတဲ့ပြည်တော်ပြန်တွေကိုလုပ်ငန်းဝင်တွေမှာအဆင်ပြေကြပါရဲ့လားပြည်ပရဲ့ကြွေးကျင်ပညာရှင်တွေကိုမြန်မာပြည်ကိုပြန်လာဖို့တင့်မတင့်အကြံပေးလိုပါသလားဒါရီနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့တယ်လီဖုန်းနံပါတ် 1-232-382-555 ကိုဆက်သွယ်ပြီးကြိုတင်အကြောင်းကြားထားနိုင်ကြပါတယ်။
ဒီနေ့စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်လှည့်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။
မြန်မာနိုင်ငံဘွားအမေရိကန်နိုင်ငံသားတွေအနေနဲ့ပြည်ဝင်ကွင်လူမှုရေးဗီဇာလျှောက်ထားရမှာနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်ခြင်းမရှိပါဘူးလို့ဝန်ခံကတိထိုးရတဲ့ဆိုတဲ့အချက်ဟာမမှန်ကန်တဲ့အကြောင်းမြန်မာတန်ယုံကညှင်းဆန်လိုက်ပါတယ်။အရင်အစိုးရလက်ထက်ကလူမှုရေးဗီဇာမှာရှိတဲ့ကန့်သတ်ချက်တချို့ကို NLD အစိုးရတက်လာပြီးချိန်ကလေးကပြင်ဆင်ပြောင်းလဲခဲ့ပြီးသားဖြစ်တယ်လို့ VOA ကိုရှင်းပြခဲ့ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအကြောင်းဆုံးပြောပြမှာပါရှင်။
ဒီကိစ္စနဲ့ပတ်သက်လို့ Washington DC ကမြန်မာတန်ယုံကောင်စစ်ဆိုင်ရာတာဝန်ခံအရာရှိဥဆွေဆက်က VOA ကိုအခုလိုပြောပါတယ
်။အခုလူတွေပြောနေကြဗီဇာလျှောက်ထားတဲ့နေရာမှာဒီနိုင်ငံရေးမလုပ်ပါဘူးဆိုတော့ခံဝင်ချက်ထိုးခိုင်းနေဆိုပြီးတော့အပြင်မှာသတင်းတွေလည်းတချို့တွေထွက်နေတာပေါ့နော်ကြားသိရပါတယ်။တချို့ကလည်း Internet website မှာဟိုးရင်ပုံစံအဟောင်းတွေကိုကြည့်ပြီးတော့ပြောနေကြတယ်။နောက်တချို့ကလည်းဒီရက်ပိုင်းမှာပုံစံပြောင်းသွားတယ်လို့ပြောနေကြတာလည်းအမျိုးမျိုးရှိပါတယ်။အဲ့တော့အဲ့ဒါလေးနဲ့ပတ်သက်ပြီးတော့ကျွန်တော်ရှင်းပြချင်ပါတယ်။ကျွန်တော်ဒီမြန်မာနိုင်ငံသားဟောင်းမီပေါ့အဲမြန်မာနိုင်ငံပြည်ဝင်ဒီလူမှုရေးဗီဇာလျှောက်ထားတဲ့ခါမှာနိုင်ငံရေးမလုပ်ပါဘူးဆိုတော့ခံဝင်ချက်တောင်းတယ်ဆိုတာလုံးဝမဟုတ်ပါဘူးဟိုးအရင်ပုံစံအဟောင်းတွေတုန်းကတော့အဲ့လိုစာပွဲမျိုးတွေပါဝင်ပေမဲ့ကျွန်တော်လက်ရှိအခုဆိုရစတင်တာဝန်ယူတဲ့အချိန်အားစပြီးတော့ပုံစံတွေကကျွန်တော်တို့ကြောင်းထားခဲ့ပြီးဖြစ်ပါတယ်အခုမှကြောင်းတာမဟုတ်ပါဘူးခင်ဗျပြီးတော့လက်ရှိပုံစံတွေကအခုကျွန်တော်မြန်မာတန်ယုံရဲ့ website စာမျက်နှာဖြစ်တဲ့ဒီ www.mewashingtondc.com/visa_en.php မှာကြည့်လို့ရပါတယ်အမှဆိုရင်ကျွန်တော်တို့ဗီဇာ12မျိုးကျွန်တော်တို့ဖော်ပြထားပါတယ်အဲ့ထက်ကနေမှ social visa ကိုတွားရပါမှာဟိုအရင်တချို့ search engine တွေမှာတော့အရင်ပုံစံအဟောင်းကို link ဖြစ်နေတာတွေကျွန်တော်လည်းတွေ့ပါတယ်အဲ့ဒါကြောင့်လည်းတချို့တွေလှမ်းပြီးတော့ဘယ်ဟာလဲဆိုတာကိုမေးတဲ့ဟာမျိုးတွေလည်းကျွန်တော်တို့ကြုံရပါတယ်ကျွန်တော်လည်းအဲ့တက်ဆိုင်ရာ web master တွေလည်းကျွန်တော်တို့ပြောထားပါတယ်အရင်ဟောင်းတွေကိုပြန်ပြီးတော့ဖြုတ်ပြီးဖို့နေအခုတချို့ဟာတွေလည်းကျွန်တော်တို့ပြန်ဟိုလက်လန်းမီတလောက်အကုန်လုံးပြန်ဖြုတ်ထားပြီးပါပြီကျွန်တော်တို့ရဲ့ official site မှာတော့ဒီနိုင်ငံရေးမလုပ်ပါဘူးဆိုတော့တောင်းထားတဲ့ဟာမရှိပါဘူးအဲတခုရှိရအရင်ဟိုဗီဇာပုံစံအင်္ဂလိပ်ဗီဇာပုံစံမှာတော့ကျွန်တော်ဒီမြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေတွေကိုလိုက်နာရမယ်ဒီဇယ်ဥပဒေတွေကိုစီမံစည်းကမ်းတွေကိုဖောက်ဖျက်ခဲ့ရင်တော့ဥပဒေရရေးကျခြင်းခံရမယ်လို့ပြီးတော့မြန်မာနိုင်ငံကိုဆန့်ကျင်တဲ့မိသားစုကိစ္စများမလုပ်ပါဘူးလို့အဲ့ဒါဒီအခြေခံစီမံစည်းကမ်းချက်များကတော့အဲ့ဒါကတော့တသက်ဗီဇာမှာပါပါတယ်ခင်ဗျဒါဗီဇာဟိုအင်္ဂလိပ်လိုရေးတဲ့ form မှာပါအပြင်မှာပြောနေကြသလိုနိုင်ငံရေးမလုပ်ပါဘူးဆိုတော့ခံဝင်ထိုးရမယ်ဆိုတာရောလုံးဝမဟုတ်ပါဘူးကျွန်တော်လုံးဝတောင်းခံခြင်းမရှိပါဘူ
းဒါအပြင်ဒီပြောင်းလဲပြင်ဆင်ချက်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ American ပြည်ထောင်စုခီးစဉ်မတိုင်ခင်လွန်ခဲ့တဲ့လတွေကတည်းကဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းဥဆွေဆက်ကပြောပါတယ
်အဲဒီရင်ကာလတွေကဗီဇာလျှောက်ထားကြပူသွားတာအများကြီးပါပဲခင်ဗျာကျွန်တော်တို့ထုတ်ပေးခဲ့တာလေကာယကံရှင်တွေဆိုရင်လည်းသိကြပါတယ်ဒီမှာပါတဲ့ဟာမှာအဲဒီနိုင်ငံရေးမလုပ်ရပါဘူးဆိုတဲ့ခံဝင်ကျွန်တော်တို့လုံးဝဒီအစိုးရတက်ခရေကမရှိတော့ပါဘူ
း American အနောက်ချမ်း Los Angeles မြို့မှာပြီးခဲ့တဲ့နှစ်မေလကစတင်ဖွင့်လှစ်ခဲ့တဲ့မြန်မာကောင်စစ်ဝင်ရုံမှာတော့ဒီလိုခံဝင်ချက်မျိုးအရင်ကတည်းကထည့်သွင်းမထားခဲ့ဘူးလို့တန်ယုံအရာရှိတဦးက VOA ကိုပြောပါတယ်
အဲကျွန်တော်ရှိတာတော့စကြတဲ့ဒီမှာမနစ်ကအကျုံးဖွင့်ကြတဲ့ကတော့ကျွန်တော်တို့အဲ form ကတော့ application form ကတော့အတူတူပဲအတိတ်မကွာဘူးအချက်လက်တွေရတော့ဗောနော်ယုံဒီ Washington ယုံနဲ့ကျွန်တော်တို့အလီယုံနဲ့အဓိကဗောနော်ကဲအဲဂရိခံဝင်ကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဟိုစကျွန်တော် website မှာရှိပါတယ်ကျွန်တော် website ဒီဆရာတဲ့လက်ထက်မှာကျွန်တော်အခု website မှာတော့ကျွန်တော်ဒီတိုင်းအခုတင်ထားတဲ့ form အတိုင်းပဲကျွန်တော်တင်ထားပါတယ်ခင်ဗျာ
Los Angeles အခြေဆိုင်မန္တလေးကစက်သတင်းစာကမနီလာဆိုင်ကလည်းမြန်မာပြည်ကိုပြန်တဲ့အချိန်လူမှုရေးဗီဇာလျှောက်တဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျ
။ဟာခဝင်ချက်ကကျမတို့အရင်ကတည်းကလည်းတခါမှမထိုးခဲ့ရဘူးရှင့်။တော်စုတက်လာပြီးတဲ့နောက်ပိုင်းလည်းမထိုးခဲ့ရပါဘူး။ Social Visa နဲ့ကမြန်မာပြည်ကို28ရက်ပဲနေထိုင်ခွင့်ရှိတယ်။အဲ့တော့မမိုင်းမှာထပ်ပြီးတော့တက်တန်းပြန်တိုးရတယ်။တက်တန်းပြန်တိုးတဲ့အချိန်မှာတကယ်တမ်းပြောရရင်အင်မတန်မှခက်ခဲတယ်ရှင့်။အဲ့တော့
အရင်တမရဦးသိန်းစိန်အစိုးရလက်ထက်အမေရိကန်နိုင်ငံသားအဖြစ်ခံယူထားတဲ့မြန်မာလူမျိုးတွေလူမှုရေးအလဲအပတ်ဗီဇာလျှောက်တဲ့အခါမှာနိုင်ငံရေးစီးပွားရေးလုပ်ငန်းတွေမှာပါဝင်ပတ်သက်မှုမရှိပါဘူးဆိုတော့တက်ဆိုင်ရာမြန်မာတန်ယုံတွေကတန်အမတ်ကြီးတွေစီလိမ့်မှုပြီးခံဝင်ချက်လက်မှတ်ရေးထိုးရတဲ့လျှောက်လွှာရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ပြင်းထန်တဲ့ဝေဖန်ချက်အမျိုးမျိုးထွက်ခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ငကြသေးခင်ကအမေရိကန်ပြည်ထောင်စုခီးစဉ်မှာလည်းဒီလိုခံဝင်ချက်မျိုးမရှိတဲ့တော့ကြောင့်မြန်မာမိသားစုတွေနဲ့နယူးယောက်ကမြန်မာကောင်စစ်ဝင်ရုံးမှကျင်းပတဲ့တွေ့ဆုံပွဲမှာပြောသွားပါရရှင်။
မန်အင်ဂျင်နိုင်စုံစမ်းတင်ပြခဲ့တာပါရှင်။အခုမြန်မာနိုင်ငံရဲ့လေထုညဉ့်ညံ့မှုအခြေအနေဘလောက်တောင်ဆိုးနေသလဲဆိုတာကြည့်ကြရအောင်ပါ။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလေထုညဉ့်ညံ့မှုဟာကျန်းမာရေးကိုအထူးခိုက်ဆုံးပတ်ဝန်းကျင်ပျက်စီးမှုဖြစ်တဲ့အကြောင်းထုတ်ပြန်တဲ့အစီရင်ခံစာမှာလေထုညဉ့်ညံ့မှုအဆိုးဆုံးနိုင်ငံစီးရင်တဲ့မြန်မာနိုင်ငံလည်းပါဝင်နေပါတယ်။ လေရုညဉ့်ညံ့မှုကြောင့်နှစ်စဉ်သေဆုံးသူဥယေဟာလည်းတောင်းနဲ့ချီပြီးတော့ရှိနေတဲ့အကြောင်းဖော်ပြထားပါတယ်။အဲ့ဒီအစီရင်ခံစာဘလောက်ထိခိုင်မာစိတ်ချရသလဲဆိုတာကိုမြန်မာနိုင်ငံမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဓိကဆောင်ရွက်နေတဲ့ EcoDep အဖွဲ့တည်ထောင်သူကိုဝင်းမျိုးသူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပါတယ်ရှင်။
ခိုင်မာတယ်လို့ကျွန်တော်တို့ကတော့ပြောကျင်တယ်လေ။ဘာလို့လဲဆိုတော့ဒီတွေ့ရှိချက်ကလည်းဒီတွင်းမှာလည်းဒါတက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနလည်းတွေ့ပြီးသားပတ်ဝန်းကျင်နဲ့ဆိုင်တဲ့ဖွဲ့စည်းတွေကလည်းတည်ပြီးသားတော့ဖြစ်ပါတယ်။သို့တော်လည်းပဲအဲဒီချက်ကိုကားမလို့အောင်ဆောင်နဲ့ပေါ့လေ။ဒါနိုင်ငံတော်ရဲ့မူဝါဒတစ်ခုအနေနဲ့လေးထားပြီးတော့ပြည်သူ့ကျန်းမာရေးမူဝါဒတစ်ခုအနေနဲ့အရေးကြီးတဲ့ကိစ္စရက်တစ်ခုအနေနဲ့ထည့်သွင်းမစဲစားတာလေးကိုတော့တွေ့ရတာပေါ့။အဲ့တော့ခုလိုနော် WHO ကနေပြီးတော့ထည့်သွင်းရေးလာတယ်ဆိုရင်တော့ဒါပို့ပြီးလေးထားဆောင်ရွက်မယ်လို့မျှော်လင့်ရတာပေါ့
ဟုတ်ကဲ့အဲ့ဒီတော့အခုလို့ဒီတိထားတဲ့အချက်လက်တွေကိုလက်တွေ့လေးဥမာလေးတစ်ချက်လောက်ပြောလို့ရမလားပတ်ဝန်းကျင်တိခိုက်မှုရှိတာနဲ့ပတ်သက်ပြီးတော့
အမှန်တော့လေးတွေ့ညဉ့်ညံ့ချင်းလို့ပြောရင်နှစ်ပိုင်းခွဲပြောမှရမှာပေါ့တစ်ပိုင်းကနော်ပြင်ပမှာလေးတွေ့ညဉ့်ညံ့ချင်းနဲ့နောက်အတွင်းပိုင်းမှာလေးတွေ့ညဉ့်ညံ့ချင်းအိမ်ထဲမှာကျွန်တော်တို့ဒါလေးတွေ့ညဉ့်ညံ့နေဆိုတော့အထူးသဖြင့်ကျွန်တော်တို့ကအိမ်ကြီးကလေဝင်လေတဲ့မကောင်းတဲ့အခါကျတော့နော်ကျွန်တော်တို့သုံးနဲ့ထင်းမိဖို့တွေမိသွေးမိဖို့တွေစားရှိခြင်းဖြင့်ဒီမိဖို့တွေကနေထွက်လာတဲ့မိကိုမှုန့်နေပေါ့ဗျာအဲမိကိုမှုန့်နေရလဲလူတွေကရှူမိတယ်သူတပြည့်မိခင်တွေနဲ့ကလေးတွေကရှူမိတယ်အဲရှူမိတဲ့အခါကျတော့သူတို့မှလည်းဒီလိုဟိုဒီတက်ရှူလမ်းကြောင်းပိုင်းဆိုင်ရာယောဂါတွေရတယ်ပေါ့အဲ့တော့ကျွန်တော်တို့တည်ထားတဲ့ဒါဇမယုသီဌာနကနေပြီးတော့ကောက်ထားတဲ့စင်စရာရကိုတက်9နှစ်အောင်ကလေးတွေမှာအတိအများဆုံးယောဂါကိုကြည့်မယ်ဆိုရင်ဒီတက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ယောဂါကိုတွေ့ရမှာဖြစ်တယ
်ဟုတ်ကဲ့အဲ့တော့ဒီအိမ်အပြင်ဘက်မှာဖြစ်တဲ့ရေတုညဉ့်ညံ့မှုပါရော
ပြင်ဘက်မှာရှိတဲ့ outdoor pollution ကတော့အဓိကဖြစ်ရတဲ့အကြောင်းအရာတော့ stationary နဲ့ mobile ဆိုပေါ့ stationary ဆိုတော့စိတ်ယုံနေရနေပြီးတော့ထွက်တဲ့ဒါကျွန်တော်ညဉ့်ညံ့တဲ့တန်းငွေတွေကြောင်းဖြစ်တဲ့ရေတုညဉ့်ညံ့ခြင်းနဲ့ mobile ဆိုကြတော့ကျွန်တော်ကားတွေရေရန်နေရတွေပါနော်ထွက်လာတဲ့ source လို့ပြောလို့ရပါတယ်အဲ့တော့ဒါပေမဲ့ဗမာပြည်မှာကစိတ်ယုံနေရတိတ်မရှိတဲ့ခါကျတော့ဗမာပြည်မှာထွက်လာတဲ့အပြင်မှာရှိနေတဲ့ရေတုညဉ့်ညံ့ခြင်းကစိတ်ယုံနေရနေပြီးတော့ဖြစ်တာနည်းတယ်ပေါ့เนาะအဲ့တော့မြို့ပြတွေမှာတော့သူတပြင်းရင်ရန်နေရာတွေကြောင်းဖြစ်တာများတယ်အဲ့တော့ရင်ရန်နေရာတွေတုံးတဲ့စီတွေကလည်းရေသွင်းညံ့ဖြစ်တဲ့အခါကျတော့အဲ့မှာပို့ပြီးတော့ဒါညဉ့်ညံ့စေတာပေါ့တောဒေသတွေတွားတဲ့အခါကျတော့လေရေသွင်းညဉ့်ညံ့မှုကတော်မီလောင်လို့เนาะဒါမှမဟုတ်ရွှေပြောင်းတောင်ရခုံလို့ဒါအပြင်ဘက်မှာဆိုရင်ပေါ့เนา
ะဟုတ်ကဲ့အစိုးရအနေနဲ့ရောအတိအကျဘယ်လိုမူဝါဒတွေဒီချမှတ်ပြီးတော့ပေါ့เนาะအကောင့်ထည့်ဖို့လို့မလား
ဒါမြို့ပြနဲ့ပတ်သက်တဲ့ကိစ္စရဆိုရင်တော့လက်ရှိရှိနေတဲ့ဓာတ်ဆီဒီဇယ်စီတွေရဲ့ကျွန်တော်တို့ quality ပေါ့ဗျာရေသွေးသတ်မှတ်ချက်ကိုတေးချလေးပြင်ဖို့လို့လေเนาะခဲတက်မပါတဲ့ဒီလောင်စာစီသုံးပြုလို့ဗမာပြည်မှာလည်းအဲ့ဒါမျိုးလေးပြဋ္ဌာန်းဖို့လို့ရယ်နောက်တစ်ခုကဗမာပြည်မှာလောင်စာစီတွေကခိုးဝင်တာတွေကအများကြီးပဲဗျာမောင်ကိုဓာတ်ဆီဒီဇယ်တွေကနေတင်မောတွေနဲ့ကျွန်တော်တို့စိတ်ကန်းနေဝင်ရရှိရဒါတွေကိုလည်းဥပဒေစိုးမိုးရဖြစ်ဖြစ်စီလုံးမရတော့လက်ရှိကဘာလုပ်လဲဆိုရင်တော့တရုတ်စီဌာနကရှေ့ပြောင်းတောင်ရပပျောက်ရေးတွေရှေ့ပြောင်းတောင်ရနေတော့အောင်လုပ်တဲ့လုပ်ငန်းတွေရှိသလိုအချင်းသုံးပြီးတော့မိဖို့ချက်တယ်ဆိုရင်ဒီမိဖို့တွေမှာမိဖို့ထွက်နေအောင်တော့ချင်းလောက်စားလည်းနေအောင်ဒီလိုမိဖို့လေးတွေထွက်ပြီးလုပ်တာရှိတယ်တို့လည်းပဲရတဲ့ရံပုံငွေတို့တော့လုတ်ကြိုင်မှုပမာဏတို့ကနေတဲ့ခါကျတော့ကျေးလက်တွေမှာဒီလိုဒီလေလူညဉ့်ညံ့ခြင်းကိုတားမသိဖို့ဆိုတာတိတ်ထီအောင်မဖြစ်ဘူးပေါ့ဒါကြောင့်မလို့ကျွန်တော်တို့ကပြည်သူတွေကိုကျွန်တော်တို့အကြံဉာဏ်ပေးမယ်ဆိုရင်တော့သူတို့ကလည်းလေဝင်နေတဲ့ကောင်အောင်တတ်နိုင်များဆောင်းလို့ဆွမ်းမြင့်ထင်းမိဖို့လေးတွေသုံးနိုင်တယ်ဆိုရင်တော့ဒီကိစ္စရဲ့ဒီကအတိုင်းအတာတစ်ခုလေးရှော့ချနိုင်မှာပေါ့
တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ရွက်နေတဲ့ကိုဝင်းမျိုးသူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာပါရှင်မြန်မာနိုင်ငံမှာစက်တင်ဘာလအတွင်းနောက်ဆုံးပေါ်ပေါက်ခဲ့တဲ့ကလေးတငယ်ညှဉ်းပန်းနှိပ်စက်ခံရမှုတွေကြောင့်ကလေးလူ့သမားအခွင့်အရေးနဲ့တရားမျှတမှုရရှိရေးအတွက်မြန်မာအစိုးရဘက်မှဖိအားပေးမှုတွေဖြစ်လာနေပါတယ်။ညှဉ်းပန်းနှိပ်စက်ခံရတဲ့ကလေးတငယ်တွေထဲမှာမတန်တန်ဤဆိုတဲ့ကလေးမလေးတစ်ယောက်လည်းပါဝင်ပါတယ်။မတန်တန်ဤဘာကြောင့်ဘလို့ညှဉ်းပန်းနှိပ်စက်ခံခဲ့ရသလဲဆိုတာကို AFP သတင်းတပုတ်ပေါ်မှာအခြေခံပြီးရှားဖောင်ကပြောပြပေးပါတယ်ရှင်။
အခုအချိန်ခါမှာအသက်16နှစ်အရွယ်ရှိတဲ့မတ်တတန်းဤဟာသူမကိုမွေးစားခဲ့တဲ့မွေးစားမိဘတို့ရဲ့ညင်ပန်းနှိပ်စက်မှုတွေကြောင့်အခုဆိုရင်သူမရဲ့ခေါင်းကနေခြေထောက်အထိခန္ဓာကိုယ်တစ်ခုလုံးအပေါ်မှာအမာရိုးတွေနဲ့ပြင်းနေနေပါတယ်။ရန်ကုန်မြို့ကမွေးစားမိဘတွေစီကိုအဖေဖြစ်သူသွားရောက်ပို့ဆောင်တဲ့အချိန်တုန်းကသူမရဲ့အသက်ဟာ9နှစ်ပဲရှိပါသေးတယ်။သူမအသက်10နှစ်ရောက်လာတဲ့အချိန်မှာတော့မွေးစားမိဘတွေရဲ့ကျွန်းတစ်ယောက်တစ်ဖွဲဖြစ်လာခဲ့ပါတယ်။သူမကိုမွေးစားခဲ့တဲ့9နှစ်အတွင်းမှာမွေးစားမိဘတွေကသူမကိုစက်ဘိန်ချင်းကျိုးတွေမိဖို့ကြောင့်တုံးပစ္စည်းတွေနဲ့နေ့စဉ်လူလူရိုက်နဲ့နှိပ်စက်တာကိုခံခဲ့ရပါတယ်။အခုခါရန်ကုန်မြို့အရှိချင်းတောင်တကုန်းမှာရှိတဲ့အတော်ရဲ့အိမ်မှာခုလုံးနေတဲ့မတ်တတန်းဤဟာသူမရိုက်နဲ့နှိပ်စက်ခံရတဲ့အကြောင်းကိုအခုလိုပြန်ပြောင်းပြောပြခဲ့ပါတယ်
။ခေါ်အေးဝင်ရတယ်မို့လို့ တန်ကျိုးနေလည်းရိုက်တယ်။ဟိုကတန်ရောင်းမတွေနဲ့လည်းခောက်တယ
်။မွေးစားမိဘတွေကသူမကိုထမင်းမကြွေးတော့ဗိုက်စာလို့ထမင်းခိုးစားပြန်တော့လေရိုက်နဲ့ခင်ရပြန်တဲ့အကြောင်းမတတန်ဤကအခုလိုပြောပြပါတယ
်။ထမင်းတွေပါလေတမို့အငတ်ထားတယ်။အငတ်ထားတော့တမို့ဒီလိုမသိအောင်လို့ယူစားမိတော့အဲ့ဒါကိုကိုးစားမလားဆိုပြီးတော့တမို့ဒီလက်ကကိုးစားတယ်ဆိုပြီးတော့လက်ကိုကလေးရနဲ့ညက်လာ
။သူမကိုရိုက်နဲ့နှိပ်စက်လို့ရက်ွက်လူကြီးတွေကိုတွားရောက်တိုင်ကြားခဲ့ပေမဲ့ထိထိရရအေးယူတာတွေမရှိဘူးလို့လည်းမတတန်ဤကပြောပါတယ
်။နောက်မလုပ်ဖို့တော့ပြောတယ်။နောက်မလုပ်နဲ့အလိုဒီတန်နေနောက်မကြောက်။ရောက်ကလူကြီးတွေနဲ့သူတို့နဲ့အမျိုးတော်တယ်ဆိုတော့သူတို့တိတ်ပြီးတော့ဝမ်းမဖြစ်ဘူး။အာနောက်မလုပ်နဲ့ဘာညာလို့ပဲပြောတယ်။အပြောတော့ဟုတ်ကဲ့ပါဘာညာပဲသူတို့ကလည
်းစက်တင်ဘာလအတွင်းမှာပေါ်ပေါက်ခဲ့တဲ့ရန်ကုန်မြို့ကြောက်တရားမြို့နယ်အင်းဝအချုပ်ဆိုင်မှာအလုလုတဲ့အသက်16နှစ်နဲ့18နှစ်အရွယ်အိမ်အကူမိန်းကလေးငယ်နှစ်ဦးညင်မဲနှိပ်စက်ခံရတဲ့အမှုဟာကလေးသူငယ်တွေအပေါ်ညင်မဲနှိပ်စက်မှုတွေကိုမိမောင်းထိုးပြလိုက်တာဖြစ်ပါတယ်။ဒီအမှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံလူအခွင့်ရေးကော်မရှင်ကကြားဝင်ညှိနှိုင်းဖြေရှင်းခဲ့ပေမဲ့ကျူးလွန်သူတွေပဲနှစ်နာရီသိန်း90ပေးပြီးကြည်အေးစေခဲ့တာကြောင့်လူလူကြားမကြေမနပ်မှုတွေဖြစ်ပေါ်ခဲ့တာဖြစ်ပါတယ်။အခုဆိုရင်မြန်မာနိုင်ငံလူအခွင့်ရေးကော်မရှင်တချို့ကိုအစိုးရအနေနဲ့အရေးယူပေးဖို့အဆိုကိုပြည်သူ့လွှတ်တော်ကအတည်ပြုလိုက်ပြီဖြစ်တယ်လို့အိမ်အကူမိန်းကလေးငယ်နှစ်ဦးကိုညင်မဲနှိပ်စက်ခဲ့တဲ့အင်းဝအားချုပ်ဆိုင်မိသားစုဝင်6ဦးလည်းဖမ်းဆီးတရားစွဲခံထားရပါတယ်။မတတန်းဤအမှုမှာတော့မိသားစုဝင်တွေကအဖြစ်ပြက်နဲ့ပတ်သက်ပြီးအာဏာပိုင်တွေကိုအသိပေးအကြောင်းကြားခဲ့ပေမဲ့အာဏာပိုင်တွေဘက်ကဘာမှအရေးယူလှုံ့ဆော်တာမျိုးမရှိတာကြောင့်နောက်ဆုံးမှာတော့မတတန်းဤကိုယ်တိုင်ပဲအဲ့ဒီမွေးစားမိဘအိမ်ကနေထွက်ပြေးလွတ်မြောက်ခဲ့ပါတယ်။သူမကိုတေးအောင်ကြည်ရွယ်လှုပ်ဆောင်တယ်ဆိုတဲ့အမှုနဲ့သူမရဲ့ဦးလေးဖြစ်သူဦးမျိုးဦးကနေ2015ဇွန်လမှာအမှုဖွင့်တရားစွဲဆိုခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့သူမကိုညင်းမဲနှိပ်စက်ခဲ့တဲ့မိသားစုဝင်တဦးကိုဖမ်းဆီးခဲ့ပေမဲ့လည်းတစ်နှစ်ကြာတဲ့အထိဘာမှအရေးယူကင်တွယ်မှုတွေမရှိခဲ့တဲ့အကြောင်းဒါပေမဲ့အင်းဝါအာချုံဆိုင်မှုပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာတော့မတတန်ဤအမှုနဲ့ပတ်သက်ပြီးနောက်ထပ်လူ3ဦးကိုရဲတွေကထပ်မံဖမ်းဆီးခဲ့ပါတယ်။မတတန်ဤအမှုနဲ့ပတ်သက်ပြီးဦးလေးဖြစ်သူဦးမျိုးဦးကတော့အခုလိုပြောပါတယ်။
ဒီမှုနဲ့ကျွန်တော်အခုဆိုရင်ပထမကျွန်တော်ရင်ဆိုင်နေတဲ့ဟာတနစ်နဲ့တနစ်ကြော်ပါရောနော်တနစ်ကြော်ပါဒီခုကတော့ဒီခုဒီလူပုံကူးမှုကဆွဲတာပါဒီနှစ်အနည်းငယ်မှာ23ရက်နေရာမှာလူပုံကူးမှုဆွဲတယ်ဒီနေ့ဆိုရင်လူမှုဘူလုံးရေးရလာပြီတန်ဒီနေ့သိနေပေါ့ဟာလာအမှုဖွင့်လာတာပေါ့နော
်မတတန်ဤရဲ့အမှုကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိသူတွေဘက်ကအခုမှလာရောက်ပြီးအရေးတူယူစုံစမ်းမေးမြန်းကူညီတာနဲ့ပတ်သက်ပြီးတော့လေဦးမျိုးဦးကအခုလိုမေးခွန်းထုတ်ခဲ့ပါတယ်
ဒီလိုအတိုင်းအတာမျိုးကျွန်တော်တို့ပေါ်ကူညီမယ်ဆိုလို့ရှိရင်လည်းဒီနောက်ဒီလည်းဟိုကြားချင်းမလည်းကြားမှာပေါ့ဗျအဲ့လိုမျိုးကြီးလည်းကျွန်တော်ဟိုမေးမယ်ဆိုရင်တော့မေးကျင်နေရပဲကျွန်တော်လည်းအဲ့လိုမေးကျင်နေတာပါဘာကြောင့်ဟိုနေဖြစ်လာလဲပေါ့နော်အခုမပေါ်လာလဲဆိုတော့ကျွန်တော်လည်းသိချင်တယ
်ကလေးသူငယ်တွေညင်မဲနှိပ်စက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအစိုးရကအနေအချင်းလောက်သာအရေးယူလှုံ့ဆော်ပေးနေတယ်လို့ရဲနဲ့အာဏာပိုင်တွေကလည်းအခုလိုကိစ္စမျိုးတွေအထူးသဖြင့်ချမ်းသာပြီးအရှိန်အဝါကြီးမားတဲ့မိသားစုတွေပေါ်ဆန့်ကျင်တဲ့ကိစ္စတွေဆိုရင်မြက်ွယ်ပြုတ်ထားကြတယ်လို့လူအခွင့်ရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်မြန်မာနိုင်ငံတနိုင်ငံလုံးကတရားစီရင်မှုစနစ်တစ်ခုလုံးဟာယိုယွင်းပျက်စီးနေတာဖြစ်ပြီးများသောအားဖြင့်ခံစားအခွင့်လုံးဝမရှိတဲ့လူတွေရဲ့ရပ်ပိုင်ခွင့်အခွင့်အရေးတွေကိုအကာအကွယ်မပေးဘူးလို့နိုင်ငံတကာလူအခွင့်ရေးဆိုင်ရာအဖွဲ့တစ်ခုဖြစ်တဲ့ Spotify Rights အဖွဲ့ရဲ့အကြီးအကဲ Matthew Smith ကပြောပါတယ်ရှင်
ရှာဖောင်ပြောပြခဲ့တာပါရှင်။ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့သောတာရှင်တွေနားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOE ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာလိုက်ကဆက်သွယ်လို့သူတွေအတွက်တော့ VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။ VOE American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ကနေ2016ခုနှစ်အောက်တိုဘာလ1ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့အပြင်လိုင်းလိုက်မီတာ190တိကနေပြီးတော့ပါတိုးချဲ့ဖန်ယူနိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာအီရန်အတုံးအင်္ဂလိပ်သင်ကန်းစာအမျိုးသမီးကန္တာနဲ့တူတိုက်ပတ်နဲ့ဤပညာကန္တာမှာနားဆင်ရမယ့်တဘာဝပတ်ဝန်းကျင်မထိခိုက်စေရအောင်အမှိုက်စွန့်ပစ်ခြင်းနဲ့ပတ်သက်လို့တော့
အမှိုက်တွေကိုစနစ်တကျမစွန့်ပြစ်ရဘူးဆိုတဲ့တရားဥပဒေကိုပညာပေးရပါတယ်။အဲတရားဥပဒေကိုသိရှိနိုင်အောင်လုပ်ရပါတယ်။အမှိုက်တွေကိုကင်တွဲတဲ့ဌာနတွေ
တဘာဝပတ်ဝန်းကျင် engineer .aag ရဲ့ပြောကြားချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။အခုရင်ဆုံးကတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းတွေကိုမူလစောင်းပါရှင်ရဲ့အာဘော်မပြတ်မနန္ဒာချန်နဲ့တူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြည့်ကြပါရှင်။
တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေကိုပြန်လည်သုံးသပ်ပြင်ဆင်ဖို့လိုနေပြီလို့တိုက်တွန်းထားတဲ့ဆောင်းပါးကိုတော့တရုတ်ကွန်မြူနစ်အာဘော Global Times သတင်းစာမှာဖတ်ရပါတယ်။မြန်မာအစိုးရအတိုင်းပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ရဲ့ August လတဲ့တရုတ်နိုင်ငံခီးစဉ်နဲ့ September လတဲ့ American ခီးစဉ်တွေဟာတနမန်ရေးအရဗန်းမြအောင်ဆက်ဆံမှုကြိုးပမ်းမှုတစ်ခုဖြစ်နေအစကြီးရေးသားထားပါတယ်။မြန်မာအစိုးရတဲ့အနေနဲ့တိုင်းပြည်မှာလွတ်လပ်မြတ်တမ်းမှုဖွံ့ဖြိုးမှုတွေနဲ့အတူရင်းနှီးမြှုပ်နှံမှုတွေရရှိဖို့ကြိုးစားနေတဲ့တစ်ချိန်တည်းမှာပဲအရင်စစ်ကောင်းဆောင်တွေလက်ထက်ကအချင်းဖြတ်ချစားမှုတွေဥပဒေမဲ့ပြုကျင့်မှုတွေနဲ့ကြုံခဲ့ရတဲ့တိုင်းပြည်မှာရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့အခက်အခဲရှိနေတာကိုလည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကိုအမေရိကန်နဲ့ဂျပန်တို့လိုနိုင်ငံတွေကအနီးကပ်စောင့်ကြည့်နေပြီးအမေရိကန်ကတော့သူတို့ကိုပုံတူကူးဖို့တိုက်တွန်းနေတယ်လို့လည်းဆောင်းပါရှင်ကမြင်ပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့ဂျပန်တို့လိုမဟုတ်ပဲမြန်မာနိုင်ငံရဲ့အပြောင်းလဲတွေနဲ့အညီတိတ်တဆိတ်တုန့်ပြန်လှုပ်ရှားနေတဲ့တရုတ်နိုင်ငံကတော့ဂျားဝင်မဆွတ်ဖက်ရေးမူဝါဒနဲ့အကန့်အသတ်တွေရှိနေပေမဲ့ဒေတာရင်းအင်အားကြီးနိုင်ငံတစ်ခုအဖြစ်အိမ်နီးချင်းတိုင်းပြည်တစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုလက်ပိုက်တော့ကြည့်မနေဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့မတည်ငြိမ်သေးတဲ့အခြေအနေနဲ့ရှုပ်ထွေးလာတဲ့နိုင်ငံရေးသဘာဝဟာတရုတ်နိုင်ငံကတန်တမန်တွေပြပရေးရာကိစ္စတွေမှာမူဝါဒချမှတ်သူတွေအတွက်တော့စိန်ခေါ်ချက်တွေအဖြစ်ရှိနေစေပါ။ဒါကြောင့်လဲတရုတ်စီးပွားရေးလုပ်ငန်းတွေတစ်ချိန်လုံးကမျှော်လင့်နေခဲ့ကြသလိုဂျပန်နိုင်ငံကနိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ် JICA လို့နမူနာယူပြီးမြန်မာနိုင်ငံရဲ့အပြောင်းအလဲမှာပူးပေါင်းဆောင်ရွက်ပြီးတော့တရုတ်မြန်မာဆက်ဆံရေးကိုထူထောင်သင့်တယ်လို့လဲဆောင်းပါးကိုနှိကုံးချုပ်ထားပါတယ်ရှင်။
မြန်မာနိုင်ငံနဲ့မြောက်ကိုရီးယားတကြိတ်တည်းတညံတယ်လားဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါရှင်ရှောင်းခရစ်ပင်းရဲ့ဆောင်းပါမှာမြောက်ကိုရီးယားနဲ့စစ်တပ်ချင်းတိတ်တဆိတ်ဆက်ဆံရေးကိုအမေရိကန်ဘက်ကကျေနပ်လောက်အောင်လုံးဝရပ်ဆိုင်းသွားပြီဆိုတာသိကြတဲ့အထိပိတ်ဆို့တန်ခတ်မှုတွေဟာအကန့်အသတ်နဲ့ရှိနေအောင်မဲ့ပုံပေါ်ပါတယ်အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရဆယ်ကဗဟုဟုနှစ်ကြာနာပွဲမှာသမ္မတအိုဘားမားကဒေါအောင်ဆန်းစုကြည်ကိုမြောက်ကိုရီးယားနဲ့ဆက်ဆံရေးလုံးဝဖျက်တောက်ဖို့အလေးထားပြောကြားခဲ့တယ်လို့ထွက်ဆိုခဲ့တာကိုကိုကပီ AP သတင်းမှာဖော်ပြထားပါတယ်။မကြာသေးခင်နှစ်တွေအတွင်းကမြောက်ကိုရီးယားကလက်နက်ခဲယမ်းတွေဒုံးကျည်စနစ်တပ်ဆင်ထားတဲ့စစ်ထရက်ကားတွေနဲ့တခြားစစ်သုံးပစ္စည်းတွေကိုမြန်မာနိုင်ငံကိုတင်ပို့ပေးခဲ့ပြီးမြန်မာပြည်ဘက်ကတော့ဆန်နဲ့တခြားစားသုံးကုန်ပစ္စည်းတွေကိုပြန်ပြီးတော့တင်ပို့ပေးခဲ့တဲ့အကြောင်းသတင်းတွေမှာရေးသားကြပါတယ်။မြန်မာအရေးကျွမ်းကျင်သူဘတ်တီလစ်နာကလည်း Asia Time Online စာဆောင်မှာမြောက်ကိုရီးယားကဥမင်လှိုင်ခေါင်းဖောက်လုပ်ရေးကျွမ်းကျင်ပညာရှင်တွေကိုနေပြည်တော်မှာတွေ့ခဲ့ရကြောင်းနဲ့မြန်မာစစ်တပ်ကမြေအောက်မှာဘုံခိုခြင်းတွေတူးဖော်ဆောက်လုပ်နေတာနဲ့တခြားလျှို့ဝှက်စက်ရုံတွေတည်ဆောက်နေတာကိုကူညီနေတာဖြစ်တဲ့အကြောင်းရေးသားထားပါတယ်။အပြည့်စုံကို The Diplomat Online စာဆောင်မှဖတ်ရှုနိုင်ပါတယ်ရှင
်။ VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်လေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတန်ကစီစဉ်ပို့ချပေးထားပါတယ်ရှင်။
ဒီကိမ်နဲ့တင်ပြမယ့် idiom အသုံးကတော့
sweeten the deal
ဖြစ်ပါတယ်ဆလုံးပေါင်းက sweeten sweeten က sweet sweet ဆိုတဲ့ချိုတဲ့ဆိုတဲ့စကားလုံးကလာပြီးတော့ sweeten ရဲ့အဓိပ္ပာယ်ကတော့ချိုအောင်လုပ်တာပေါ့ the the deal the deal ကသဘောတူညီချက်ကိုဆလိုပါတယ်ဒါကြောင့်စကားပိုက်တစ်ခုရဲ့လုံးကောက်အဓိပ္ပာယ်ကတော့သဘောတူညီချက်ကိုချိုအောင်လုပ်လိုက်တာပေါ့ idiom ဆိုရဲသဘိုက်ဒီဘေကတော့အယောင်ဝေးစီးပွားရေး contract စာချုပ်စသဖြင့်တို့လုပ်ရမှာမြေတားလက်ဆောင်တွေပေးတာမျိုးတခါတရံလဲငွေသိမ်းတဲ့တန်းနဲ့ချီပြီး contract စာချုပ်ချုပ်မယ်ဆိုရင်လက်ပေးလိုက်ယူလောက်တာမျိုးကိုဆိုလိုတာဖြစ်ပါတယ်။အထူးသဖြင့် contract စာချုပ်မှာအမျက်တွေမြင့်မြက်ကလေးရမယ်ဆိုလို့ရှိရင်တော့တက်ဆိုင်ရာ contract ကိုလက်ခံတဲ့လူကိုတစ်ဖက်လူတွေကလမ်းငွေထိုးတာမျိုးရှိတာသောတာရှင်များကြားဘူးကြပါလိမ့်မယ်။တနည်းအားဖြင့်တော့မဲ့လုံးပေးတာငွေပစ္စည်းအခွင့်အရေးစသဖြင့်တို့နဲ့လက်ထိုးတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ရင်းနှီးကုမ္ပဏီကသဘောတူညီချက်မှာမဲ့လုံးနေနဲ့ဝင်ကြီးသုံးဖို့ဒေါ်လာ3,000,000ပေးလိုက်တယ်လို့ဒေဗေရပါတယ်။
The oil company sweetened the deal by giving the minister $100,000 to spend.
ကိုယ့်ရဲ့ကမ်းလှမ်းချက်ကိုတစ်ဖက်သားကသဘောကျအောင်စာချုပ်ချုပ်ရမှာအယောင်ဝယ်စသဖြင့်လုပ်ရမှာသဘောတူညီချက်ကိုတစ်ဖက်ကညွှတ်ကြားလာအောင်လက်ထိုးတဲ့အပြုအမူမျိုးလုပ်တယ်ဆိုရင် ATM အသုံးရဘယ်လိုပြောမလဲ?
Sweeten the deal.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်ရဲ့မနေ့ကင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုဆက်ပါမယ်။ American သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့် Democratic Party သမ္မတလောင်း Hillary Clinton နဲ့ Republican Party သမ္မတလောင်း Donald Trump တို့တနင်္လာနေ့ညကပွဲဦးထွက်စကားစစ်ထိုးပွဲကျင်းပခဲ့ရမှာလူထုစစ်တမ်းတွေအရ Hillary Clinton ကအနိုင်ရတယ်လို့ကြည့်ရှုသူ62ရာခိုင်နှုန်းကယူဆကြပြီး Donald Trump အနိုင်ရတယ်လို့ယူဆသူတွေက23ရာခိုင်နှုန်းရှိပါတယ်။ဒီစကားစစ်ထိုးပွဲမှာ Hillary Clinton အနိုင်ရရှိစေတဲ့အဓိကအချက်တွေကဘာတွေပါလဲဆိုတာဒီသတင်းပတ်အတွက်အမျိုးသမီးကန်တာမှာဒေါ်လာလာတန်ကတင်ပြထားပါတယ်ရှင်။
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
Did anybody see that debate last night? One down, two to go.
မင်းကစကားစစ်ထိုးပွဲကိုကြည့်ခဲ့ကြသလားပထမအကြော်တော့ပြီးသွားပြီနောက်နှစ်ကြော့ပဲကျန်တော့တယ်လို့ဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ကတင်းနာနေကသူရှင်ပြိုင်ပွဲရီပပ်ဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်နဲ့ပွဲဥတွေစကားစစ်ထိုးပွဲအပြီးနောက်တနေ့နော့သ်ကယ်ရိုလိုင်းနာပြည်နယ်မှာမက်စ်ဝဲလှုပ်ရှားစဉ်အခုလိုသူ့ကိုထောက်ခံသူတွေကိုပြောခဲ့တာဖြစ်ပါတယ်။စကားစစ်ထိုးပွဲတိုင်းမှာရှုံးသူနဲ့နိုင်သူရှိသမျှမို့ဒီပထမအကြော်စကားစစ်ထိုးပွဲအပြီးသတင်းမီဒီယာတွေကကောက်ခံတဲ့လူလူစစ်တမ်းအမြင်တွေရတော့Hillary Clinton ကဒီပွဲမှာအနိုင်ရတယ်လို့ယူဆသူက62ရာခိုင်နှုန်းရှိပြီး Donald Trump ကအနိုင်ရတယ်လို့ယူဆသူတွေက28ရာခိုင်နှုန်းရှိတာဖြစ်ပါတယ်။ American သမ္မတရွေးကောက်ပွဲတွေကိုအနိကစောင့်ကြည့်နေသူ Pennsylvania ပြည်နယ်ကသမိုင်းသူတေသည်ဒေါ်ဖြူဖြူရဲ့အမြင်ကိုမေးကြည့်ခဲ့ပါတယ်
။ကျမလည်းအဲ့ဒါကိုကြည့်ခဲ့တဲ့အတွက်ကျမမဆုံးနိုင်မှာပဲကျမတဝက်လောက်ပင်လည်းကျမနည်းနည်းခံမှန်းလို့ရတယ် Hillary Clinton ကတော့ဒီစကားစထိုးပွဲမှာတော့နိုင်ချေရှိတယ်ဆိုတော့ဘာလို့လဲဆိုကြည်တာနဲ့တစ်ဖက်ကိုကြည်ရင်လူစင်းကအချက်အလက်တွေเนาะအတိကျ तू ကတေချာပြင်ဆင်ထားတဲ့ပုံပေါက်ပြီးတော့ဒေါ်နယ်ထရမ့်ကြီးကဘလို့ဖြစ်နေလဲဆိုရင် तू ကပြင်ဆင်မှုမရှိသလိုဖြစ်တဲ့တင်မကဘူးဟီလရီကလင်တန်ကလည်း तू ဘလို့ထိုးနှက်တာကို तू ဘလို့ပြပြီးခုခံကာကွယ်ရမလဲအဲ့ဒါကိုပဲစိတ်စောပြီးတော့လုပ်နေတဲ့အတွက် तू ရဲ့အဓိကဖြစ်တဲ့ तू ရဲ့ယက်တီချက်တွေ तू အမြင်နေကိုတိကျ तू မပြောနိုင်ဘူးသူကပြောတာသူကတမန်လောက်ပဲသူပြောတယ်အရင်မေးခွန်းထုတ်တဲ့လူကလည်းအသေးချာမေးတယ်နော်အသေးစိတ်ပြောပါအောင်ဘာညာဆိုအဲ့ဒါကိုသူမပြောနိုင်အဲ့ဒီတည်းကကျမထင်နေတယ်လေဟီလူကြီးကတော့အမှတ်များများကြီးတော့ရရလိမ့်မယ်သူကျမမှန်းလို့ရပါတယ်
အဲ့တော့စကားစစ်ထိုးပွဲလို့ဆိုတဲ့နေရာမှာပေါ့နော်တစ်ဖက်ကအပိုင်ချနိုင်တဲ့လူဒီပွဲကြည့်ပရိသတ်သဘောကျအောင်လုပ်နိုင်တဲ့အချက်တည်းကများတဲ့လူကတော့အနိုင်ရတာပေါ့နော်အဲ့ဒီကမှဒီစကားစစ်ထိုးပွဲမှာဟီလရီကလင်တန်အနေနဲ့ဟုတ်တော့ WPU အနိုင်ရတယ်လို့ယူဆတော့ဘယ်အချက်တွေကဟီလရီကလင်တန်နေနဲ့ဒေါ်နယ်ထရမ့်ကိုဒီအပိုင်ထိုးနှက်နိုင်ခဲ့တယ်လို့ထင်ပါလဲရှင်
။ဟုတ်ကဲ့အချက်တွေရှိတယ်အချက်အပြင်တခုအရေးကြီးတာ TV ဖန်မြန်တယ်မဟုတ်အမေရိကန်နိုင်ငံကလူတွေတာမောင်းများစွာနေမှာတော့ကမ္ဘာလုံးကတာမောင်းများစွာအကုန်လုံးကြည့်နေတာကြည့်နေတဲ့အခါမှာဆိုရင်ကိုယ့်ရဲ့အသွင်ပြင်တော့၄ယူ၄သိန်းမျက်နှာပေးအသွင်ပြင်ကသမရ
တာဝန်ကိုထမ်းဆောင်ရမယ်လူအရေးအဲ့လိုမျိုးအသွင်ပြင်ဖြစ်ရမယ်အဲ့ဒါကိုကြည့်ချင်းအပြင်ဟီလီစင်တင်ကအေးအေးဆေးဆေးပဲသူပြောရမယ်အချက်တွေကိုသူပြောတယ်သူပြခြေပတ်မှလည်းသူခြေပတ်တယ်တစ်ဖက်သားပြောနေတဲ့ချက်ခံမှာဝင်းဆက်ပြီးမပြောဘူးเนาะအဲ့လိုမျိုးဒေါ်လာထရန့်ကအဲ့လိုမျိုးမဟုတ်ပဲနဲ့ဟိုရေတွေလည်းခဏခဏတောက်သူပုံသဏ္ဍာန်ကလေဟိုလေဘယ်လိုခေါ်မလဲသမရဖြစ်လောက်တဲ့ပုံစံမဖြစ်ဘူးဆိုတော့အဲ့ဒါကိုကြည့်ချင်းအပြင်ဒါဘူးတွေရဲ့ပထမဆုံးပေါ့နော် first impression ပထမဆုံးမြင်လိုက်ရတဲ့အမြင်မှာအဲ့လိုမျိုးခံစားရတယ
်။ New York ပြည်နယ် Hostel Tech တို့မှာကျင်းပခဲ့တဲ့စကားစစ်ထူပွဲမှာတင်တင်ကအသာရရတယ်လို့ယူဆနိုင်တဲ့အချက်တွေကဘာတွေပါလဲ။ပထမကတော့
she doesn't have the look, she doesn't have the stamina.
Donald Trump ကတင်တင်ဟာသမရဦးဖြစ်လောက်တဲ့ရုပ်ရည်လည်းမရှိသလိုခဏရေးစွမ်းလည်းမရှိဘူးလို့ထောက်ပြခဲ့ပါတယ်။ဒါကိုကလင်တန်ခြေပခဲ့တာကတော့
As soon as he travels to 112 countries and negotiates a peace deal, a ceasefire, a
Donald Trump ကကျမလိုနိုင်ငံပေါင်း112နိုင်ငံကိုခီးထွက်မယ်။ရင်းချမ်းရေးသဘောတူညီမှုရဖို့စစ်ဆန်ညီနိုင်မယ်။အပြည့်အစာချုပ်ချုပ်ဆိုမယ်။အစိုးရနဲ့သဘောထားကွဲပြားလို့ဖန်ခံရသူတွေပြန်လို့ရေးတွေဆောင်ရွက်မယ်။ကဘာထွန်းနိုင်ငံတွေမှာအခွင့်အလမ်းတွေဖွင့်စေဖို့ဆောင်ရွက်ပေးမယ်။ဒါမှမဟုတ်ကျွတ်တော်ကော်မတီရှေ့မှောက်မှာ၁၇နှစ်ကြာအောင်စစ်ဆေးခံမယ်။ဒါတွေကိုကျမလုပ်ခဲ့သလိုသူလုပ်နိုင်တဲ့အခါကျမှခံနိုင်ရည်ရှိတဲ့ဆိုတဲ့စကားမျိုးကျမကိုလာပြောသင့်ပါတယ်လို့ကလင်တန်ကတုံ့ပြန်ခဲ့တာဖြစ်ပါတယ်။ဒါအပြင်စကားစစ်ထိုးပွဲပြင်ဆင်မှုနဲ့ပတ်သက်လို့ထရမ့်က
I've been all over the place. You decided to stay home and that's okay.
သူကတော့နေလေပြီးမက်စ်ဝဲတူရှာနေတယ်။ကလင်တန်ကတော့ခံအောင်ပြီးစကားစစ်ထိုးပွဲတွေပြင်ဆင်ခဲ့တယ်လို့ထောက်ပြခဲ့တဲ့အချက်နဲ့ပတ်သက်လို့လေကလင်တန်ကတုံ့ပြန်ခဲ့ပုံကိုလေပြည်သက်ကသဘောကျခဲ့ပါတယ
်။ And yes I did. And you know what else I prepared for? I prepared to be president.
ဟုတ်တယ်။ကျမစကားစစ်ထိုးပွဲတွေပြင်ဆင်ခဲ့တယ်။ဒါတွေမကဘူး။ကျမသမ္မတဖြစ်ဖို့လေပြင်ဆင်ခဲ့တာဖြစ်တယ်လို့ကြက်ကြက်ပြန်လေခြေပခဲ့တာဖြစ်ပါတယ်။Not check ကတော့ Donald Trump က
I also have a much better temperament than she has.
သူအနေနဲ့သမရဖြစ်တိုက်တဲ့စိတ်ရှည်ပြီးရင့်ကျက်တဲ့အနေအထားမျိုးရှိတယ်လို့ပြောဆိုပြီး Clinton ကတော့မရှိဘူးလို့ဝေဖန်ခဲ့ရမှာ Clinton ရဲ့တုံ့ပြန်မှုကတော့
The other day I saw Donald saying that there were some Iranian sailors on a ship in the waters off of Iran.
ဒီနေ့က Donald ပြောခဲ့တာကျွန်မကြားလိုက်ရပါတယ်။အီရန်ရေတပ်သားတချို့ကအီရန်ရေပြင်ပိုင်နဲ့မှာအမေရိကန်သင်္ဘောသားတွေကိုလှောင်ပြောင်နေတဲ့အကြောင်းသူကအမေရိကန်သင်္ဘောသားတွေကိုဟိုဘက်ကခုလိုလှောင်ပြောင်တာသူဒါဆိုရင်တော့ပြစ်ထည့်လိုက်မှာပဲအဲ့ဒီလိုဒါပြစ်ထည့်ရင်စစ်ဖြစ်မှာမို့ဒါဟာမှန်ကန်တဲ့ဆုံးဖြတ်မှုမျိုးမဟုတ်တလို့နိုင်ငံရဲ့စစ်သေးနာပတိချုပ်ဖြစ်နိုင်မဲ့ရင့်ကျက်တဲ့စိတ်ဓာတ်မျိုးလည်းမဟုတ်ပါဘူးလို့ကလင်တန်ကဥပမာပေးချီပခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲတိုင်းမှာအမျိုးသမီးတွေရဲ့ထောက်ခံမေးရရှိဖို့ကလည်းအရေးကြီးလာတာမို့သမ္မတလောင်းတူအနေနဲ့အမျိုးသမီးတွေကိုစော်ကားရရောက်တဲ့ပြောဆိုမှုတွေရှောင်ကျဉ်တင်လာလေဖြစ်ပါတယ်။နေပောင်းများစွာတိုင်အောင်ပဲမဲစစ်ကြောဝလာပြိုင်ပွဲတွေကိုတာဝန်ယူကျင်းပခဲ့တဲ့အင်ချမ်မီတထေးကြီးဒေါ်နယ်ထရမ့်အနေနဲ့အမျိုးသမီးတွေပေါ်နှိမ်ချပြောဆိုပြုလုပ်တာတွေလည်းရှိခဲ့ပါတယ်။
This is a man who has called women pigs, slobs, and dogs, and someone who has said pregnancy is an inconvenience to employees.
Donald Trump ha အမျိုးသမီးတွေကိုဝက်တွေအပြင်းတွေခွေးတွေလို့ခေါ်ခဲ့သူပါ။ဒါအပြင်အမျိုးသမီးတွေကိုဝင်ဆောင်မှုဟာအလုပ်ရှင်တွေအတွက်အဆင်မပြေမှုတွေဖြစ်စေတယ်လို့လည်းသူကပြောခဲ့ပါတယ်။အမျိုးသမီးတွေဟာအမျိုးသားတွေနဲ့ဒန်းတူအလုပ်ကိုကောင်းကောင်းမလုပ်နိုင်ရင်လစားလဲဒန်းတူခံစား권မရှိဘူးလို့သူကပြောခဲ့တာလည်းဖြစ်ပါတယ်။အဆိုးဆုံးကတော့မဲရွေးဝဲတစ်ခုမှာသူကအနိုင်ရခဲ့တဲ့မဲတူကိုဝဲနဲ့တူတယ်။နောက်အဲ့ဒီအမျိုးသမီးကတောင်အမေရိကကလာတဲ့အတွက်ကြောင့်လေအင်တန်ရှင်ရေးလုပ်တဲ့အမျိုးသမီးလို့သူကနာမည်တက်ခေါ်ခဲ့ပါတယ်။ဒေါ်နယ်ဒီကျမပြောချင်တာကတော့အဲ့ဒီအမျိုးသမီးမှာနာမည်ရှိပါတယ်။အလီရှာမချာတို့ပါသူကခုဆိုအမေရိကန်နိုင်ငံသားဖြစ်ခံယူလိုက်ပြီးမှလောင်ကြီးစာကြီးသူကဒီဝိကောက်ပွဲမှာတော့မဲပြီးမှာတော့တည်ကြပါတယ်လို့ကလင်တန်ကစကားစစ်ထိုးပွဲမှာထောက်ပြပြောကြားခဲ့ပါတယ်။2016သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ကအီးမေးလ်အရှုပ်တော်ပုံကိစ္စကြောင့်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုသူ့အပေါ်ယောနေခဲ့ပြီမယ်လို့လေ
I made a mistake using a private
email ရှုပ်တော့ဘုံကိစ္စကြောင့်သူ့အနေနဲ့အမှားလုပ်ခဲ့တာကိုဝန်ခံခဲ့တဲ့အတွက်ကြောင့်လေမဲဆန္ဒရှင်မြို့သမီးတချို့ရဲ့အမြင်ကသူ့အပေါ်ပြောင်းလဲစေခဲ့တာတွေ့ရပါတယ်။ဒါကြောင့်လေအမေရိကန်နိုင်ငံသားတန်း80လောက်ကြီးရှိခဲ့တဲ့ဒီစကားစစ်ထိုးပွဲမှာဘယ်သူကိုမဲပေးရမလဲဆိုတာကိုမဆုံးဖြတ်ရသေးတဲ့အမျိုးသမီးတွေနဲ့28ရာခိုင်နှုန်းကစကားစစ်ထိုးပွဲကိုကြီးရှိခဲ့ပြီးတဲ့နောက်ထရမ့်ဟာသူတို့ထင်ထားတာတဲ့ပိုးဆိုးနေတယ်လို့ယူဆလာကြပြီးအမျိုးသမီး30ရာခိုင်နှုန်းကတော့ဟီလရီကလင်တန်ပေါ်အကောင်းမြင်လာကြတယ်လို့ NBC News နဲ့ Sunny Money တို့ရဲ့စစ်တမ်းကောက်ခံချက်မှာတွေ့ရှိခဲ့ပါတယ်ဒီတပွဲမှာကလင်တန်ကအနိုင်ရပြီမဲ့လို့လေထရမ့်နဲ့ကလင်တန်ကြားအောက်တိုဘာ9ရက်နဲ့အောက်တိုဘာ19ရက်တို့မှာနောက်ထပ်နှစ်ကြိမ်စကားစစ်ထိုးပွဲကျင်းပဖို့ရှိတဲ့အတွက်ကြောင့်လေအခြေအနေကိုစောင့်ကြည့်ရအောင်မှဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကန္တာကိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်အခုဆက်ပြီးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါလိမ့်ရှင်
တဘာဝပတ်ဝန်းကျင်ကာကွယ်စောင့်ရှောက်ရေးမှာအရေးပါတဲ့အမိုက်ဆွန့်ပြစ်မှုနဲ့ပတ်သက်ပြီးတဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်ရေးကြည်ကပြောပြပေးမှာပ
ါတဘာပြည်ကခုတိကတော့ဒီ solid waste နဲ့ပတ်သက်တဲ့အဆိုင်ခဲဆွန့်ပြစ်မှုတွေပိုင်းကရေရှည်စီမံကိန်းတွေချပြီးလုပ်ရမယ့်ကိစ္စတွေလေချက်ချင်းမရအောင်အဲ့တော့အဲ့ဒီကိစ္စဟာနှစ်ပေါင်းများစွာကဒါတွေကိုတိတိချာချာစီမံကိန်းချပြီးမလုပ်ခဲ့လို့ပေါ့နော်ဒါတွေကဖြစ်လာတာနောက်ပြီးတော့ဟိုမှာအတိအကျဆိုရင်လူဦးရေဘယ်လောက်ရှိတယ်လဲတယောက်ကဘယ်လောက်ထွက်မလဲဘယ်လိုသိမ်းမလဲဘယ်လိုအစီအစဉ်ရှိမလဲဆိုတာကိုဒီဇိုင်းမမမလုပ်ခဲ့တဲ့ခါကျတော့အခုချိန်မှာအကုန်လုံးကပြစ်ကုန်တာပေါ့နော်ဒါပေမဲ့အခုကောင်းတဲ့အချက်ကတော့အခုရန်ကုန်ကလိုက်ပြီးတော့အခုရှင်းနေပြီဒါအမှန်တန်ကောင်းတဲ့ဖြစ်တယ်ဒါပေမဲ့လို့ရှင်အောင်မြင်မှုကလူရာတွေကပစ္စည်းအနည်းပညာရင်းတကလေးပညာပေးပြည်သူပါဝင်မှုအဲ့ဒါကြီးပေါ့နော်အခုလို့တယ်
အခုမြန်မာနိုင်ငံမှာဆိုလို့ရှိရင်ပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်နေပါတော့။အများကြီးလုပ်နေတဲ့အချိန်အခုရန်ကုန်မြို့မှာတွေ့လာတာဒီနောက်ဖေးလမ်းကြားတွေမှာသူတို့အမှိုက်တွေတိမ့်နေ။အခုဆိုရင်ရှမ်းတန်နေပြီးတော့အမှိုက်ဖြစ်လို့ရှိရင်အေးအေးယူမယ်လို့ပါတော့နဲ့ရန်ကုန်မြို့ရဲ့တန်ရှင်ရဲ့အတွက်ကိုသူတို့ဦးစားပေးပြီးလုပ်လာတာတွေ့ရပါတယ်။ဆိုတော့အဲ့ဒီနေရာမှာဆိုအမှိုက်နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဘာလို့အမျိုးအစားတွေခွဲထားတယ်အမှိုက်ဆိုတာဘာလဲဆိုတာစပြီးပြောပြပေးပါ
ဟုတ်ကဲ့အမိုက်ဆိုတာကတော့လူတွေအဖို့အတုံးမဝင်တဲ့ဟာတွေကအမိုက်ဖြစ်သွားပါတယ်ဘာလို့လဲဆိုတော့ဒါတွေကိုစွန့်ပြရမယ်ပေါ့နော်အိမ်မှာဆိုရင်ထွက်လာနိုင်တဲ့အမိုက်တွေကဘာရှိတယ်လဲဆိုရင်အစားအသောက်ပြန်တဲ့ဟာတွေစက်ကူတွေထွက်လာမယ်အဝင်းနဲ့ပတ်သက်တာတွေနောက်ပြီးတော့တရင်နဲ့လှုပ်ထားတဲ့အတုံးဆောင်တွေတကယ်လို့ခြံဝင်းရှိမယ်ဆိုလို့ရှိရင်ခြံဝင်းကနေပြီးတော့ထွက်လာတဲ့အမိုက်တွေရှိတယ်သုံးထားတဲ့တသားတွေရှိတယ်တိုင်းစားရှိတယ်နောက်ပြီးတော့ဖန်သုံးတဲ့ဖန်ခွက်ရှိမယ်ဖန်ခွက်ကွဲတာတွေရှိမယ်နောက်တံဖြူနဲ့လှုပ်ထားတဲ့ဘူးတွေတန်နဲ့လှုပ်ထားတဲ့ပိုးအဟောင်းတို့ချာဘက်ထရီနဲ့လှုပ်ထားတဲ့ခွက်တွေပြင်ထားတဲ့ဆိုပိုက်ကစတိုးစတွေပဲရှိနေတယ်နောက်ပြားတွေပေါ့နော်ဒါပြားလည်းအမိုက်ပဲမိဖို့ကထွက်လာမယ်ပြားတွေလမ်းပေါ်မှာဆိုလဲကြာနေမယ်တိရွက်တွေရှိတယ်နောက်ပြီးအထူးအမိုက်တွေလည်းရှိနေတယ်အထူးအမိုက်တွေဆိုတော့ဝင်ကျဲတဲ့အမိုက်တွေလေးတဲ့အမိုက်တွေဥပမာဆိုလို့ရှိရင်အင်တန်ပရိဘောဂါတွေပါညာတွေပေါ့နော်တခါလူတွေကသုံးကြတဲ့ electronic ကိရိယာတွေရှိရဲ့အမတယ်လီဖုန်းကအစကွန်ပျူတာရဲ့ monitor နောက်ပြီးတော့ကားမှာလုပ်တဲ့ battery တွေလက်ကင်ဖုန်းထဲမှာထည့်ထားတဲ့ battery တွေနောက်ပြီးတော့ C တွေ C ကအမျိုးမျိုးအိမ်မှာရှိရဲ့စားသုံးတဲ့မလိုတော့တဲ့ဒီလက်ရှိတဲ့ကားဆက်စီလက်ရှိတဲ့မလိုအပ်တဲ့တာယာတွေပဲပေါ့နော်အဲ့ဒါတွေတော့ဝင်ကျဲတဲ့ဟာတွေခေါ်မှာပေါ့အိမ်တိမ်မှာဆိုလို့ရှိရင်ဓာတုပစ္စည်းတွေအများကြီးသုံးနေတာတွေရှိတယ်ဥပမာကြွက်သက်ဆေးရအစသုံးတဲ့ဖြန်းတဲ့ဓာတုပစ္စည်းတွေရှိမယ်အဲ့ဒါကိုအိမ်ကထွက်လာတဲ့အန္တရာယ်ရှိတဲ့မိုက်တွေလို့ခေါ်မှာပေါ့နော်အဲ့ဒါတွေရှိတယ်ဒါအိမ်နဲ့ပတ်သက်တဲ့မိုက်တွေပေါ့နော်စီးပွားရေးလုပ်ငန်းတွေထွက်လာတဲ့မိုက်တွေလည်းရှိတယ်ဥမာဆိုရစေနောက်စတိုးဆိုင်စားတော့ဆိုင်နောက်ပြီးတော့ယုံနေရတဲ့အမိုက်တွေထွက်နိုင်တဲ့ဟိုတယ်တွေသူတို့လည်းစကူပလတ်စတစ်တို့နော်အဲ့ဒါမျိုးခုနပြောတဲ့ဟာတွေအခုထွက်လာနိုင်တာပဲအကြောင်းနေစင်းယုံနေထောင်းနေနော်အစိုးရပတ်သက်တဲ့ဌာနတွေအခုထွက်နိုင်နိုင်တယ်ဆောက်လို့ရေးလုပ်ငန်းတွေကလည်းတက်သားတွေတန်ချောင်းတွေမလိုတဲ့ concrete ထွက်လာမယ်အဲ့ဒါလည်းအမိုက်တွေမြစ်ပတ်တဲ့နော်ဖုံနေပါတယ်ဒါလည်းအမိုက်တွေပဲကျမတို့ဒီမှာဆိုရင်ဖီးအားတွေပဲသွားမယ်ဆိုရင်ဘေးအားမှာဆွန့်ပစ်ထားတဲ့အမိုက်တွေအများကြီးရှိတယ် မိုက်ကတော့အများကြီးကျေပြန့်တယ်။တန့်စင်တဲ့နေရာတွေရထွက်လာတဲ့အမိုက်တွေဥမာရေပဲဖြစ်မင်းလားပဲဖြစ်တန့်စင်မယ်ဆိုသူတို့ကတန့်စင်ပြီးလို့ရှိရင်နောက်ဆုံးမှကျန်တဲ့အခဲလေးတွေပဲရှိတယ်။နောက်ပြီးတော့နေရာနဲ့ပတ်သက်တဲ့ဖြစ်လာမယ့်အမိုက်တွေအမျိုးမျိုးရှိပါတယ်။အဲ့တော့အဓိကကတော့အမိုက်ဆိုတဲ့သဘောကတော့မလိုအပ်လို့ဆွန့်ပစ်တာအမိုက်လို့ခေါ်မယ်။အမိုက်မှာနှစ်မျိုးရှိတယ်။အဆိုင်ခဲအတွင်းနဲ့ရှိတယ်။အရေအတွင်းနဲ့ရှိတယ်
။အမိုက်ကမျိုးစုံရှိတယ်ပေါ့နော်။အိမ်ထဲမှာဒီလူနေအိမ်ကနေထွက်လာတဲ့အမိုက်ကိုအဓိကထားပြီးပြောအောင်။ဆိုတော့ဒီလူနေအိမ်ဒီမှာရှိတဲ့အမိုက်မှာဆိုလို့ရှိရင်အဓိကဒီအမိုက်တွေကိုထိမ့်ချုပ်နိုင်တဲ့နီးပေါ့နော်။အိမ်တောင်စုတစုကနေပြီးတော့ဒီအမိုက်ကိုဝင်သိမ့်မကျဲအောင်ဘာလုပ်ပေးနိုင်မှာလဲ
။အိမ်တော်နေအနေနဲ့ဆိုရင်ပထမဆုံးကအမိုက်အတွက်ကအဓိကကတော့အမိုက်ကိုမဖြစ်နိုင်အောင်ဖြစ်မယ်ဆိုလို့ရှိရင်နည်းအောင်ပေါ့ကိုနီးကိုဟန်နဲ့နည်းအောင်လုပ်နိုင်မယ်ဆိုရင်ကောင်းပါလေ။
အိမ်တောင်ဒီကနေပြီးတော့တနိုင်တပိုင်းဘလို့ short ချပြနိုင်ပါလဲ
တနိုင်တပိုင်း short ချဖို့ဆိုရင်ပထမဆုံးကအတုံး short ရပါမယ်ပစ္စည်းတစ်ခုကိုအဝယ် short ရပါမယ်ပစ္စည်းတွေများလာရင်ပစ္စည်းကမလိုဘူးဆိုလို့ရှိရင်အမိုက်ရှင်မယ်အဲ့တော့ပစ္စည်းတစ်ခုကိုမဝယ်ခင်မှာဆိုဒီပစ္စည်းကိုတကယ်လို့သလားလုံးမဝယ်ပါမယ်လုံးလို့ဝယ်ရမယ်ဆိုလို့ရှိရင်အများကြီးမဝယ်ရပါဘူးနည်းနည်း short ရပါမယ်နောက်ပြီးတော့ရှိပြီးသားပစ္စည်းတွေကိုလည်းပို့ပြီးတော့တွင်းတွင်းကျကျသုံးရပါမယ်ဥပမာလက်ကင်ဖုန်းတွေဆိုပါတော့ဟန်ဖုန်းတွေအစ်စ်ပေါ်တိုင်းဝယ်မယ်ဝယ်မယ်ဆိုလို့ရှိရင်ဖုန်းတွေကိုစွန့်ပြရတာတွေကပုံလာမှာဖြစ်ပါတယ်အဲ့တော့ပြက်တည်ထိသုံးနိုင်တဲ့မြတ်သုံးဖို့လိုပါတယ်နောက်တစ်ချက်ကလည်းပြန်လဲပြီးတော့အသုံးပြရမယ်နောက်တစ်ခုကလည်းမြေဆွေးတွေပဲဖြစ်သွားနိုင်အောင်လုပ်တယ်မိဘမှာဆိုလို့ရှိရင်စားထားတဲ့အစားတွေနဲ့မိဘကဟင်းသီးဟိဝက်တွေလှိချွတ်တဲ့ဟာတွေကိုတတ်တတ်ခွဲထားရင်ရပါတယ်အစိမ်းရောင်အမိုက်များလို့ခေါ်ပါတယ်ဒါတွေကမြေဆွေးလုပ်လို့ရပါတယ်အခုကယ်လီဖိုးနီးယားတို့တက်ဆစ်တို့တခြားပြည်နယ်တွေများတော့မှာမြေဆွေးလုပ်ပါတယ်အဲ့ဒါတွေကိုတတ်ထားပြီးတော့လွယ်လဲလွယ်ပါတယ်အိုးတစ်ခုထဲမှာထည့်ပြီးတော့ခဏထားလိုက်လို့ရှိရင်ဒီဖက်တို့ခြောက်သွားမယ်ခြောက်သွားပြီးတော့အိမ်ရနေပြီးတော့ပြက်ကွဲသွားပြီးလို့ရှိရင်မြေဆွေးဖြစ်နိုင်ပါတယ်အဓိကကတော့လူတွေအနေနဲ့ပါဝင်ပြီးတော့ဆောင်ရွက်မှသာအမိုက်ကိစ္စကအောင်မြင်မယ်အစိုးရတစ်ခုတည်းကိုအားကိုးနေလို့မရဘူးနောက်ပြီးတော့ဆိုရကတိမ်သွားပြီးနောက်ဆွန့်ပစ်တဲ့ခါမှာဆွန့်ပစ်ကံကြီးတွေပဲကိုဆွန့်ပစ်ဆွန့်ပစ်မိလဲရှုပ်ပြီးရှုပ်ပြီးဘာပဲဖြစ်ဖြစ်အားလုံးကတဘာဝပဝင်ကျင်တဲ့လူတွေရဲ့ဆက်ဆက်တဲ့ကျတဲ့ကျွန်တော်လူတွေမှာပြန်ပြီးတော့ဩဇာတရားမှုတွေရှိတယ်ဆိုတာသိလို့ရှိရင်လူတွေတက်တက်ကြွကြွပဝင်မှပဲတရားတွေရောကြမယ်ဖြစ်ပါတယ
်ဆိုတော့အမိုက်တွေကိုစနစ်တကျဆွန့်ပစ်နိုင်မှုအတွက်နော်ပညာပေးလုပ်တဲ့ခါမှာဘယ်လိုလုပ်လို့ရှိပါလဲ
ပညာပေးတဲ့ခါမှာပထမဆုံးကတော့အမိုက်တွေကိုစနစ်တကျမဆွန့်ပြရဘူးဆိုတဲ့တရားဥပဒေကိုပညာပေးရပါတယ်။အဲ့တရားဥပဒေကိုသိရှိနိုင်အောင်လုပ်ရပါတယ်။အမိုက်တွေကိုကင်တွဲတဲ့ဌာနတွေကနေသူတို့ရဲ့ website တွေပေါ်မှာပညာပေးတွေကိုထားထားပါတယ်။လူတွေကကွန်ပျူတာပေါ်တက်ပြီးကြည့်လို့ရပါတယ်။လက်ကမ်းစာဆောင်တို့ဟာမျိုးတွေလည်းဝေပါတယ်။နောက်ပြီးတော့ဘယ်နေ့ဘယ်နေ့မှလာပြီးတော့အမိုက်တွေသိမ့်မယ်ဆိုလို့မြင်တာအောင်ဘာတွေသိမ့်လို့ရတယ်ဆိုတဲ့ဟာကိုလည်းစာအဖြစ်ပေးပါတယ်။အခုဆိုလို့ရှိရင်ဒီလက်ကင်ဖုန်းဟန်ဖုန်းတွေမှာဆိုလို့ရှိရင်ကွန်ပျူတာ software နဲ့ program ရေးထားပါတယ်။အဲ့ program နဲ့မှပါရှိတယ်လဲဆိုလို့ရှိရင်ဘယ်နေ့မှအမိုက်လာသိမ့်မယ်။ဘာအမိုက်တွေယူမယ်စတဲ့ပညာပေးတွေကိုလုပ်ပါတယ်။ပေးခြင်းနဲ့ message ကတော့အမိုက်တွေပြတဲ့ခါမှာအနေရရှိတဲ့အမိုက်တွေကယူအမိုက်တွေမှာပါနိုင်တယ်။အဲ့အနေရရှိတဲ့အမိုက်တွေကဘယ်လိုလဲ။အဲ့ဟာတွေကိုဘယ်လိုပြစ်မလဲ။ကောင်းအောင်မပြစ်လို့ရှိရင်အမိုက်သိမ့်တဲ့လူရဲ့အစာဒုက္ခဖြစ်ရောက်မယ်။ဒီနောက်ပြီးတော့ကလေးတွေတိရစ္ဆာန်တွေအကုန်ရောက်မယ်။ဘာလို့လဲဆိုတော့ဘာမှပြီးမှ chemical တွေလည်းဝင်လာလိုက်တယ်အများကြီးပဲ။သုံးနာရီရလည်းအများကြီးပဲအဲ့ဒါကြီးကကြက်တက်စီရအစာအကုန်ပေါ့ရောက်လာတော့ဆိုတော့အဲ့ဒါကြီးကဒီ household hazardous waste ကြီးကရိုးရိုး waste နဲ့ပေါင်းသွားရင်ရိုးရိုး waste လည်း hazardous waste ဖြစ်သွားတာပဲလေ
engineer ဒေါ် AAG ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲညှိနှိုင်းလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြပါမယ်နော်
တခင်မျိုးတဲ့ရဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညပိုင်းမှာအတင်းနားဆင်နိုင်တယ်လို့အခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှိမြတ်ခင်ဗျာ။ American ပြည်တော်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေး Agency USAID ဟာ Afghanistan နိုင်ငံရေနဲ့စွန့်ရင်ဝန်ကြီးဌာနနဲ့ပူးတွဲပြီးတော့နှစ်ရက်ကြာစွန့်ရင်ဆိုင်ရာစီးပွားရေးအခွင့်အလမ်းညီလာခံတရက်ကိုမြားမကြသေးခင်ကပဲဒူဘိုင်းမှာကမကထပြုလုပ်ပြီးတော့ကျင်းပခဲ့ပါတယ်။စွန့်ရင်ကဏ္ဍမှာလှုပ်ဆောင်နေကြတဲ့အရှေ့အလယ်ပိုင်းအာရှတိုက်အလယ်ပိုင်းတူရကီဥရောပနဲ့အမေရိကန်မြောက်ပိုင်းကကွန်မြူနီတီနဲ့အတူအာဖဂန်နစ္စတန်နိုင်ငံနဲ့နိုင်ငံတကာငွေကြေးဆိုင်ရာအဖွဲ့အစည်းတွေကတာဝန်ရှိသူတွေအာဖဂန်အစိုးရဝန်ကြီးဌာနတွေအာရဗ်စော်ဝါများပြည်တော်စုနဲ့အမေရိကန်ပြည်တော်စုအစိုးရတာဝန်ရှိသူတွေတက်ရောက်ခဲ့ကြပါတယ်။နှစ်ရက်ကြာစွန့်ရင်ညီလာခံဟာအ
အာဖဂန်နစ္စတန်နိုင်ငံရဲ့စွန့်ရင်ဆိုင်ရာကဏ္ဍမှာနေအောင်ကြီးစွန့်ရင်လေအားဇီဝလောင်စာမြေတွင်းကအပူစွမ်းအားနဲ့ရေအားစီမံကိန်းအစရှိတာတွေမှာပြည်ပရင်းနှီးမြှုပ်နှံမှုနဲ့ဖက်ဆက်လှုပ်ဆောင်နိုင်တဲ့အခွင့်အလမ်းတွေမြင့်တင်ပေးဖို့ရည်ရွယ်သလိုပြည်တွင်းနိုင်ငံတကာရင်းနှီးမြှုပ်နှံသူတွေနဲ့ငွေကြေးဆိုင်ရာအဖွဲ့အစည်းတွေကြားအသွင်တူရာစီးပွားရေးတစ်ခုနဲ့တစ်ခုဆက်ဆက်ပေးနိုင်ဖို့အတွက်စီစဉ်ပေးတာဖြစ်ပါတယ်။ညီလာခံအတွင်းအာဖဂန်နစ္စတန်နိုင်ငံမှာပထမဦးဆုံးဈေးပြိုင်လီလန်စနစ်နဲ့ပြုလုပ်မဲ့30မီဂါဝတ်ကန်ဒါဟာပုဂ္ဂလိကနေအောင်ကြီးစွမ်းအင်သုံးလျှက်စစ်ထုတ်လုပ်မှုစီမံကိန်းနဲ့အာဖဂန်နစ္စတန်နိုင်ငံအတွင်းစွမ်းအင်စီမံကိန်းရဲ့ငွေကြေးမတည်မှုဆိုင်ရာသတင်းအချက်အလက်တွေကိုဆွေးနွေးတဲ့အစီအစဉ်အာဖဂန်နစ္စတန်နိုင်ငံအတွင်းကစွမ်းအင်ကဏ္ဍရင်းနှီးမြှုပ်နှံမှုတွေမှာနိုင်ငံတကာကပေးကမ်းလှူဒန်းသူတွေရဲ့ရှုမြင်ပုံတွေနဲ့စွမ်းအင်ဝန်ဆောင်မှုပြသတဲ့အစီအစဉ်စတာတွေကိုထည့်သွင်းထားပါတယ်။အများနည်းသူစွမ်းအင်ကဏ္ဍပြိုင်ဆိုင်မှုမှာပုံမကောင်းမအောင်အာဖဂန်နစ္စတန်နိုင်ငံအနေနဲ့အောင်အောင်မြင်မြင်ပူးပေါင်းဆောင်ရွက်တဲ့နည်းလမ်းကိုအားပေးဖို့နိုင်ငံတကာနဲ့ပြည်တွင်းစီးပွားရေးလုပ်ငန်းတွေမဟာဗျူဟာကြကြပူးပေါင်းလှုပ်ဆောင်ပြီးတော့နိုင်ငံအတွင်းစွမ်းအင်ဆိုင်ရာနည်းပညာတွေမြင့်တင်ပေးနိုင်ဖို့ကိုကျွန်ုပ်တို့အနေနဲ့လိုလားပါတယ်လို့အာဖဂန်နစ္စတန်နိုင်ငံရေနဲ့စွမ်းအင်ဝန်ကြီးအလီအာမက်အော့စမာနီကပြောပါတယ်။အမေရိကန်အစိုးရအနေနဲ့ USAID ကတဆင့်အာဖဂန်နစ္စတန်နိုင်ငံမှာဖြစ်နိုင်ခြေရှိတဲ့ပြန်လည်အသုံးပြုလို့ရတဲ့စွမ်းအင်ကဏ္ဍလှုပ်ဆောင်နိုင်အောင်အကူအညီပေးဖို့တန်တိတ်တန်ချထားပြီးစွမ်းအင်ထုတ်လုပ်ရေးကဏ္ဍမှာအာဖဂန်နဲ့နိုင်ငံတကာကစီးပွားဖက်တီအနေနဲ့ကနဦးပူးပေါင်းဆောင်ရွက်နိုင်ခွင့်အခွင့်အလမ်းတွေကိုဒီညီလာခံကနေပံ့ပိုးပေးပါတယ်လို့အမေရိကန်တာမတ်ကြီးပီမိုက်ကယ်မက်ကင်းလီကပြောပါတယ်။ပြန်လည်အသုံးချလို့ရတဲ့စွမ်းအင်နည်းပညာဟာဆင်းရဲနွမ်းမမှုကိုတက်တာစေနိုင်တဲ့အလွန်အားကောင်းတဲ့လက်နက်တစ်ခုဖြစ်တယ်လို့ကျေးလက်ဒေတာတွေရဲ့ဖွံ့ဖြိုးရေးကိုတိုးပွားလာစေပြီးပုဂ္ဂလိကကဏ္ဍဖွံ့ဖြိုးတိုးတက်မှုထိန်းထားနိုင်အောင်အားပေးရာရောက်စေပါတယ်လို့တာမတ်ကြီးကပြောသွားကြောင်းပါခင်ဗျာ။
ရန်ကန်စိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်စိုးရရဲ့သဘောထားမြင်တာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။စနေမနေ့ဖက်အစီအစဉ်ဆုံးသတ်ခင်မှာသတင်းအထင်ချုပ်ကိုမန္နတာချန်ကကြီးညာပေးပါဦးမယ်ရှင်။
ဆီးရီးယားနိုင်ငံအလက်ပုံမြို့ရှေ့ပိုင်းကရာနဲ့ချီတဲ့ဖြာနာဒဏ်ရာရသူတွေကိုချက်ချင်းကယ်ဆယ်နေရပြောင်းရွှေ့တာတွေလုပ်ပေးဖို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းသိမ်းဆုံးဒဏ်ရာရခဲ့ကြတဲ့ရာပေါင်းများစွာသောအရက်သားတွေထဲမှာ၃ပုံ၃ပုံလောက်ကကလေးတွေဖြစ်ကြတယ်လို့ WHO အဖွဲ့ကြီးကခန့်မှန်းထားပါတယ်။တိုင်းတာလို့မရနိုင်လောက်တဲ့အခြေအနေမျိုးရောက်နေတယ်လို့လည်း WHO ရဲ့လူသားချင်းစာနာမှုအရေးပေါ်ကူညီရေးအဖွဲ့ညွှန်ကြားရေးမှူးကပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့ကိုယ်သူနာဇီခေါင်းဆောင်ဟစ်တလာနဲ့ခိုင်နိုင်ပြောဆိုတဲ့မှတ်ချက်တွေဟာစိုးရိမ်စရာကောင်းပြီးလူခုန်တိုက်ခါအတွက်အဓိကစံတမိုးတွေဖြစ်အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံတို့အရင်တုန်းကလက်ခံထားခဲ့တာတွေကနေတိတိတသာလွဲချော်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ပြဿနာကိုဆော့ဆော့စီစီအဆုံးသတ်တဲ့ဖြစ်ရှင်းနည်းတစ်ခုဖြစ်မွေးရစေဝါသုံးဆွဲသူတွေနဲ့ရာဇဝတ်မှုကျူးလွန်သူ၃သန်းလောက်ကိုတပ်ပစ်ဖို့ဝန်မလေးဘူးလို့ဖိလစ်ပိုင်သမ္မတဒူတာတေးကပြောဆိုခဲ့တာဖြစ်ပါတယ်။စကလုံးတွေဟာအထူးသဖြင့်နိုင်ငံခေါင်းဆောင်တွေပြောခဲ့တဲ့အခါမျိုးမှာအဓိပ္ပာယ်ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနလက်ထောက်ပြောခွင့်ရပုဂ္ဂိုလ်မတ်တိုနာကပြောဆိုခဲ့ပြီးဖိလစ်ပိုင်နိုင်ငံမှာဥပဒေမဲ့တပ်ဖြတ်မှုတွေကျူးလွန်နေတဲ့သတင်းတွေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့နက်နက်ဆန်းဆန်းစိုးရိမ်မိကြောင်းလဲတောက်ကြနေကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံသုံးရွှေငွေကိုအောက်တိုဘာလ၁ရက်ဒီကနေ့ကစပြီးတော့ကမ္ဘာသုံးရန်ငွေကြေးအဖြစ်နဲ့စတင်သတ်မှတ်လိုက်ပြီးဖြစ်ပါတယ်ရှင်။
စနေနေ့မနေ့ဖက်နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမနေ့တာချန်ကြေညာပေးသွားတာပါဒီမနေ့ရဲ့အစီအစဉ်ထုတ်လုပ်ရမှုတွေကနန်းထွေးရီနဲ့မတ်အင်ဂျင်နိုင်တို့ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့အေဒန်ဦးတကူဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ7 kHz 1683လိုင်းဒိုမီတာ19 kHz 15115လိုင်းဒိုမီတာ40 kHz 9335တို့ကနေတန်လွှင့်ပေးသွားမှာပါသောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.